Welcome to the Voice of America in Burmese.
Mingla nanake makmya tora shin mya shunan chami ja ba si. View American tan Myanmar bai si si ye 2018 khu ne July 9 ye. Tin ne ya ni minute phe si si ni go mne 6 na ya ni 9 na thi American pi chang su Washington myo DC ya ni ဆိုင်နိုမီတာ24 40 51တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Bamis News မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်ခင်ဗျာကျွန်တော်ဆက်မှုပြပါခင်ဗျာခုနကခင်စီစဉ်နေကိုတာဝန်ယူတင်ဆက်ပေးပါမယ
်မင်္ဂလာပါရှင်ကျွန်မကခင်မျိုးတက်ပါဒီမနေ့ခင်တင်းနေကိုကိုကျော်ကျော်သိနေတဲ့သူကြီးညာပေးမှာပါထိုင်းနိုင်ငံမဲဆန်မြို့ကကြောက်ခုထဲမှာပိတ်မိနေသူတွေတဲကခလေးလေးကိုကဲထုတ်နိုင်ပါပြီတနင်္လာနေ့မလည်းဒုတိယအဆင့်ကဲထုတ်ဖို့အတွက်စီစဉ်နေကြပါတယ်ဗြိတိန်မှာတော့အာယုံကျော်အထိအစိမ့်မိခဲ့သူ2ဦးတည်းက2ဦးသေဆုံးသွားပါပြီဂျပန်မှာရေကြီးမြေပြိုမှုကြောင့်သေဆုံးသူကအနည်းဆုံး80လောက်ရှိနေပါပြီဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုဆံမိုးဝင
်ဟုတ်ကဲ့ကောင်းပါပြီခင်ဗျာဒီမနက်ခင်းနားဆင်ကြရမယ့်အစီအစဉ်လေးတွေမှာဆိုရင်တော့ထိုင်းမြန်မာနယ်စပ်ထိုင်းနိုင်ငံဘက်ခြမ်းမှာရှိတဲ့ Time Lone လှိုင်းခုအတွင်းမှာပြိမိနေတဲ့ထိုင်းကျောင်းသားဘောလုံးအသင်းကကလေးတွေနဲ့နီးပြဆရာလူငယ်တွေကိုကဲထုတ်နေတဲ့နောက်ဆုံးအခြေအနေတွေနဲ့ပတ်သက်ပြီးတော့
ဘလို့နီးနားနဲ့ကဲထုတ်တယ်ဆိုတဲ့အပေါ်မှာတော့သူတို့အသေးစိတ်မပြောဘူးသူပြောသွားတာကသတင်းတော့ကဘလို့ကဲထုတ်မယ်ဆိုတာမင်းမယ်ဆိုတာငါသိတယ်ကလေးတွေကိုကဲထုတ်တဲ့ဟာမှာဘလို့နီးနဲ့ကဲထုတ်မယ်
ထိုင်းနိုင်ငံအခြေစိုက် Network Media Group သတင်းဌာနရဲ့ညွှန်ကြားမှုရှင်းပြတော်တာဖြစ်ပါတယ်နောက်ပိုင်းမှာအပြည့်အစုံနားဆင်ကြပါမယ်ဒါ့အပြင်မြမအကြီးတွေ့ဆုံဆွေးနွေးကမ်းအစီအစဉ်မြမပြည်ကပေးစာကဏ္ဍနဲ့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသက်ချက်ကမ္ဘာတလောထူးခြားစံပြသတင်းများစတဲ့အစီအစဉ်ကိုတင်ဆက်ပေးမှာပါအခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုကျော်ကျော်သိန်းတို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ
ထိုင်းနိုင်ငံချင်းရိုင်ခိုင်မဲဆိုင်မြို့တဲကကြောက်ကူထဲမှာသတင်းနှစ်ပတ်ကျော်ပိတ်မိနေတဲ့ចောင်းသား12ဦးနဲ့ဘောလုံးနှီးပြတ်တူပါတဲ့အဖွဲ့တွေကចောင်းသား4ယောက်ကိုကယ်တင်နိုင်ခဲ့ပါပြီចောင်းသား4ယောက်ကိုကိုယ်ပြင်ကဲထုတ်နိုင်ပြီလို့ချင်းရန်ခန်ရာကြီးအုပ်ချုပ်ရေးမှူးကတနင်္လာနေ့မှာကြေညာခဲ့တာပါသူတို့ရောက်နေတဲ့နေရာဟာဂူဝါကနေအတွင်းပိုင်းနှမိုင်ခွဲလောက်ကွာမှာရှိနေတာဖြစ်ပြီးဂူထဲမှာတော့ရေကြီးပြီးရေစီးအားပြင်းထန်တဲ့ပြင်မှောင်မဲပြီးဘာမှမမြင်ရတဲ့အတွက်ကယ်ဆယ်ရေးလုပ်ငန်းဟာတိတ်ကိုရှုပ်ထွေးပြီးအန္တရာယ်ကြီးလာပါတယ်ဒါကြောင့်သူတို့ကိုကဲထုတ်လာမဲ့ဂူရင်းတစ်လျှောက်ကယ်ဆယ်ရေးလုပ်သားတွေကအောက်ဆီဂျင်ဘူးတွေပြန်ပြီးဖြည့်နေတော့ကျန်ရှိအောင်ကိုကဲထုတ်မဲ့လုပ်ငန်းခက်တာရပ်ဆိုင်ထားပါတယ်သူတို့အားလုံးဂူပြင်ရအောင်ကဲထုတ်ဖို့အတွက်၄ရက်လောက်အချိန်ယူရနိုင်တယ်လို့ကာနာပိုင်တွေကခံမှန်းပါတယ်ဒါပေမဲ့မုတ်တုံမိုးပြန်ပြီးရွာလာနေတာမို့ဂူရင်းမှာရေမျက်နှာပြန်ပိုမြင့်လာနိုင်ပြီးကြံကလေးတွေအသက်ရှူဖို့အတွက်အောက်ဆီဂျင်ပိုနဲ့လာနိုင်မဲ့အန္တရာယ်ရှိနေပါတယ်ကမ္ဘာတစ်လွှားကရေငုပ်ကျွမ်းကျင်သူ73ဦးနဲ့ထိုင်းရေတပ်တပ်ဖွဲ့ကကယ်ဆယ်ရေးကိုဥဆောင်နေတာပါကဲထုတ်လာတဲ့ကလေးလေးယောက်ကိုရဟန့်ရင်တွင်လူနာတင်ကားရင်နဲ့ချင်းရန်ဆေးရုံကိုခေါ်သွားပြီးဆေးကုသပေးနေပါတယ်သူတို့အခြေအနေကတိတ်မဆုပ်ဘူးလို့ဆေးရုံကပြောပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့ကလေးအလုံးဂူပြင်ချောချောမောမောရအောင်အမေရိကန်ပြည်ထောင်စုကထိုင်းစုကနဲ့အနိကလက်တွဲကူညီနေကြောင်းနဲ့သူတို့ဟာတိတ်တက်တည်ရှိပြီးထက်မြက်တဲ့သူတွေဖြစ်ကြောင်းတနင်္လာနေ့မှာသူ့ Twitter ကရေးပါတယ်။တောက်ကြံနေကထိုင်းရေတပ်တပ်ဖွဲ့ကရေငုပ်ကျွမ်းကျင်တဲ့ရေတပ်သားဆမန်ကန်နာဟာအောက်ဆီဂျင်ဘူးတွေလိုက်ချပြီးဂူထဲကပြန်ထွက်မှာသူရှူစရာလေးကုံသွားတဲ့အတွက်တည်ဆုံးခဲ့ရတာမှာចောင်းသားလေးတွေဟာရေတကားမှာမငုပ်ဖူးကြသလိုသူတို့ထဲကတချို့ဟာရေတောင်မကူးတတ်ပါဘူး။သူတို့ကိုကယ်ဖို့ရေငုပ်သမားတွေဟာအသွားပြန်ခီးအချင်း၈နာရီယူရပါတယ်။ကမ္ဘာပေါ်ကအကျွမ်းကျင်ဆုံးသူတွေဖြစ်ပေမဲ့အခုကယ်ဆယ်လုပ်ငန်းမှာစိန်ခေါ်မှုလုပ်ငန်းကတိတ်ကြည့်မရမို့တိတ်မလွယ်ပါဘူးဒီကြောင်းဖြစ်စဉ်ကိုသတင်းတွေပြီးမှနားဆင်ရမှာပ
ါအမေရိကန်ပြည်တော်စုနဲ့ဆက်ဆံရေးတည်တည်ဆောက်တာမှာဗီယက်နမ်နိုင်ငံကိုအတူယူဖို့နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေယိုကမြောက်ကိုရီးယားကိုတနင်္ဂနွေနေ့မှာတိုက်တွန်းလိုက်ပါတယ်ဗီယက်နမ်နဲ့အမေရိကန်တို့ကြားစစ်ပွဲအဆုံးသတ်သွားပြီးတဲ့နောက်နှစ်ပေါင်း40ကျော်ဗီယက်နမ်နိုင်ငံကလှုပ်လာတာမျိုးကိုအတူယူဖို့တိုက်တွန်းတာပါပျိုယန်မြို့တော်မှာနေ့ရက်ကြာဆွေးနွေးပြီးတဲ့နောက်ဝန်ကြီးပွန်ပေယိုဗီယက်နမ်နိုင်ငံကိုခီးဆက်တာပါအမေရိကန်ဟာရန်သူဟောင်းတွေနဲ့ဆက်ဆံရေးတည်တည်ဆောက်နိုင်တယ်ဆိုတာအမေရိကန်နဲ့ဗီယက်နမ်မကြားပုံမှန်ဆက်ဆံရေး23နှစ်ကြာရှိထားတာကသက်သေဖြစ်ပါတယ်လို့ဝန်ကြီးပွန်ပေယိုကပြောပါတယ်။ဒါဟာတကယ်ကိုဖြစ်နိုင်ခြေရှိတယ်ဆိုတာကျွန်တော်တို့သိပါတယ်။ဘာကြောင့်လဲဆိုဒီထူးခြားလာတဲ့လမ်းကြောင်းကိုဗီယက်နမ်နိုင်ငံဘယ်လိုဖြတ်သန်းထားရဲဆိုတာကျွန်တော်တို့သိလို့ပါပဲလို့ဝန်ကြီးပွန်ပေယိုကပြောပါတယ်။မြောက်ကိုရီးယားအနေနဲ့နျူကလ িয়ার စီစဉ်ဖို့ဆွံ့လို့ဖို့အမေရိကန်ကလူမိုက်ဆန်ဆန်တောင်းဆိုတယ်လို့မြောက်ကိုရီးယားကဆွဆွဲပြီးဆွေးနွေးပွဲဟာအစီမကောင်းစရာပဲလို့ပြောတဲ့ပေါ်ဝန်ကြီးပွန်ပေယိုကတော့ခပ်ဖို့ပေါ်ပဲတုံ့ပြန်ပါတယ်။အဲ့ဒီပန်ကြားချက်တွေဟာလူမိုက်ဆန်ဆန်ဆိုရင်ကမ္ဘာကြီးဟာလူမိုက်တယောက်ပါပဲလို့မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်နဲ့ဗက်ထရီလုံးကြီးစီစဉ်တွေကိုရပ်ဆိုင်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကအကြိမ်များစွာတောင်းဆိုမှုတော်ကိုထောက်ပြပြီးဝန်ကြီးပွန်ပေယိုကပြောပါတယ်
American Tamra Donald Trump on a Tansacha, American Tamra, you go with Mace Obama. Trump and Nayan, Russia, Jawan, Noshamushimishi, Songs Anire, at two Songs Aimu, Robert Mulanet, Drizzle, Mimiangu, and Bima, Mopulu, Tamra Tram, Yashiniga, the name of your body, Tamra Tram and Nine, the Zondia, Mayan, Locane, Tago, Tatipia, Mamula, Mimianago, Quimpibo, the Vodun, Melo, Tamra Tram, Usan, Shane, Pit, New York, Muro, and How, Rudy Gulaniga, ABC, CNN, the Nintanarigo, Puraba. Mulaya Salila Janavi Pete Sonan Sisimut, Ludri, Mimian Quimpugo, Tubaga sentiment, Tamara Trumpga, Majamaja Piogaraba, Tabi Machine, Gulia Nigaro, Tamara Trump, a Mayan looker at Kuma Maduare, Teti Piama, Megon Piu Melo, Sienna Nobiobari, Diai Matamara went swap petis, Susurge, Dule, Papi, Julundama Maduare, Tauta Piabo, ABC, the Rentanago, Shine, Gulia Niga, Pioja Keraba. A two songs I mumologa, Trump Messer upon a Rajaro Senamu, Sonsani La Pietalu, FBI Tanai, GK, how James Comigo, Lopioke Muma, Diai Lunga, we are Sepomu, Shimishila, Sonsan Sassini La Pipari.
Bigger Malaga, Sait then be Rajada Chuan to Napiama Jampikate, Laru, Ion Jorti, Dadu, a Sait then to Mudmi do this on Dore Dre, Dirija Yetapoga, Ludemu Puemi, Sonsan Sassini Bari. At the Lizard Lineage, Don Strugges are. England or Manga, Salisbury, Sayon to Kuma, Taning Luniga, they sound to our head, Jetapa Piovari. Duha, Nauta, Ascended to Dupite, Charles Ruline to Sue in Yare Chinine, Sona Tunze Eniga, Sayon Tintaraba. Sturges, they sound to our head, the rainbow, Tailand, Lomi Elu, Pirisha, Winjo, Teresa, Mega Piovari. Don Sturges, Charles Rulido, Nuzalunga, Novi Chalk, Say Ten, Alu Jetapa Piovari. Raja the Shuha, Sagis Cribble, the Mifi to Julia Ruale. Bigger Malaga, Laru, Satan Bime, Sigudamu Kanjubi, at the Mate Jabau. Scrubber to Dapago, Satan on Luda, Russia, let Chelu beating us to serve me, Russia Garo Nemare. Strugges Neruli Ruha, say Barre Boo, Kaimija, Elu, Yetapoga, Tanyashi B, through Barri, Patrit Hare, Peniama, Tures, Rago, Diabo, Yetapoga, Chosani Barre.
Pure American, the Menepa, Nemavada, Seasonico, Menet Town Igani, Brock, Conanaiti. Lightometer 32 kHz 935 Lightometer 40 kHz 963 Lightometer 48 kHz 635 နဲ့ ဒုတိယ 나 ရေ ဝက် မှာ Lightometer 190 kHz 1505 တို့ က နေ ထုတ်လွှင့် ပေး နေ ပါတယ် မနေ့ 7 နာရီ က နေ 9 နာရီ ပြန် လဲ ထုတ်လွှင့် ချက် ကို တော့ Lightometer 20 25 32 တို့ က နေ ဖမ်း ယူ နိုင် ပါတယ်
New American Tanga Manakan Tanga Selejina Nibare. Yamanganga Trepila Tare, Ronja Toka de Lekantare, Ancient Nangandri Nineo, a poesi Didigaba, Toka de Pitima Pupi, Toka de San Nanganaga Uri, Dine Samshaw Gawa people, Yamanangan San Kula Damaga, two goose and Hidiga, Taiton like Barry. Tapian Ronja in Nangame Pinier, Kisama, Baja Nangame Pitesura, Titabu Lujone. Yamasua Ha Ronja Rugo Quetta Sesame, Nangana Piquent Dazi Rajano, Duga Pio Barry. India Nanga Ruinja took out the second go toy quint down gave me India Suabaga, a jaw mopian cage, Yamananga Gula, when you come here at Bangladesh took out the second go the toy quint yagarello, Gula, Tamaga, Gozalega, Bangladesh keys and a big genia gem of your subari. Yamananga drink a loop where a series loopogur in a video gun it is set to be the rope your Nanga drink chinity go, dear John of your body. Yamaning and drink a democracy at the data just send it, Ninjans or Sue, Comediatin, Ubri, Saturday, Ubri, Lupine, Ubri, Riga, Lula saw Porto Kun, and Media Lula Kun, Pinin, Nidelu, Pioke, Jown, Messian, Hidiga, Piobari. Catching a champion at a drink type, Chinese, Sitta, Mia, the Mujama, jogging up, Picket, Yabin, and Pojo, Joe, to Sight to Move, or Sanapia, the Riga, Jega, Ninina Rigole, Taubia, Keraba. Yamasu, a beggar, or ruin Jasur, I don't know, let them a candle, Mamma, say, and Kula them got a two. A queen at two goes a legend, he did go Natasakon, December Lagrega, Pion Gun Peter Rapipare.
Japaning a note of my mouth, two years a time, Pienta Muya be me, Pujara Rijan, Lucius said him in a disuma be the now. Piauso Nidurigu, Gazelu Dari, the name in Nomanga Sabishani Jabari. Japaning a no bunny elevama, Pienta Muya Rara Nemia, Lungazijo Piauso Niaba. The my way, San Jain Muya Jan Yacha be the now. Near you tell a be me, Pujara, you let she did. Muli with Tanaga, Shasha Baba, a jibo three pizza to Topian Havari. Unijo Shinzo Abega, Gazelu Manugo, a chain loopy, Luniavare, Gazay Puri, a soango, Luzon, Jabarelu, Trinodigo Piovare. Cochi Yama, Dona Yuin, Mojin, Selema Joy, or Charlie Dajo, Eraha, Mojin will sabi Madante, Tranguia, Consetacuni Grega Suin, a means on Pietelu, Tawan Shudriga Piovare. Lubon to the Madonna Jogu, Druni, Rigani, Sunqua Bud, Nunjaja to Tavare. Now that Lubon thundered the Matadangule, Nay Rigani, Sunkoyan and Jishi, Eludri Pitabi, a two news or Tavare. မိသက်ရဲနဲ့စစ်ဖက်တပ်ဖွဲ့ဝင်ပေါင်း 48,000 ဟာညီပြူကြတဲ့အခြေအနေဒါဇင်ပေါင်းများစွာနဲ့တခြားရေးပေါ်အခြေအနေတွေကိုတုံ့ပြန်လှုပ်ဆောင်နေကြတယ်လို့အစိုးရဖွဲ့တွင်ဝင်ချုပ်ရိုးရှိတဲ့စုကကပြောပါတယ်နောက်ထပ်တပ်ဖွဲ့ဝင် 2,000 ကိုအသင့်ပြင်ထားတယ်လို့ကာဝေးဝင်ကြီးအစ်စုနိုရီအိုနိုဒရာကပြောပါတယ
်တူနီးရှားနိုင်ငံအယ်ဂျီးရီးယားနယ်စပ်မှာတနင်္လာနေ့ကအကြမ်းဖက်တိုက်ခိုက်မှုတစ်ခုဖြစ်ပွားခဲ့ပြီးနိုင်ငံတော်အဆောင်တပ်ဖွဲ့ဝင်6ဦးသေဆုံးခဲ့ရတယ်လို့တူနီးရှားပြည်ထောင်ဝန်ကြီးဌာနကြေညာချက်ထုတ်ပြန်ပါတယ်ဒါက2နှစ်ကျော်တွင်းအသေးပြောက်အများဆုံးတိုက်ခိုက်ခံရမှုပါ2015မှာဂျီယက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးနိုင်ငံခြားခီးသွားတွေအလားကျဲသွားခဲ့တယ်နောက်ပိုင်းဒီနှစ်မှာခီးသွားတွေပြန်များလာမယ်လို့မျှော်လင့်နေခြင်းမှာအခုလိုတိုက်ခိုက်ခံခဲ့ရတာပါအဆောင်တပ်ဟာနေဆက်ကအလင်းဆူတန်ဒေသမှာကင်းလှည့်နေတော့ခြုံခုံတိုက်ခိုက်ခံရတာဖြစ်ပြီးမင်းမြုံမိုင်းနေမိတဲ့အတွက်ဒေတာဆန်တော်ချိန်မနက် 7:45 လောက်မှာတပ်သား6ဦးသေဆုံးခဲ့ရတယ်လို့ဝန်ကြီးဌာနကြေညာချက်မှာဖော်ပြပါတယ်ဝန်ကြီးဌာနပြောခွင့်ရကတော့ဒီပောက်ကွဲမှုကအကြမ်းဖက်သမားတိုက်ခိုက်မှုဖြစ်ပြီးမိုင်းပောက်ကွဲပြီးနောက်ပိုင်းမှာခြုံခုံတိုက်ခိုက်သူတွေကအဆောင်တပ်သားတွေကိုတနက်နဲ့ပစ်ခတ်ခဲ့တယ်လို့ပြောပါတယ်အယ်ဂျီးရီးယားနိုင်ငံခြားရေးဝန်ကြီးဌာနကတော့ဒီအကြမ်းဖက်တိုက်ခိုက်မှုအတွက်ပြင်းထန်စွာရှုံချအပြစ်တင်ခဲ့ပါတယ်
ဟေဒီနိုင်ငံမှာလောင်စာဆီစင်းလုံးတွေကို49ရာခိုင်နှုန်းတိုးမြင့်လိုက်တာကြောင့်ရုံးဝင်းဆန်ခတ်ဆန္ဒပြဖို့တွေဖြစ်ပြီးစနေနေ့ကလူ3ယောက်တေဆုံးရပြီးတဲ့နောက်ဈေးနှုန်းတိုးမြင့်မဲ့အစီအစဉ်ကိုသမ္မတဂျိုဗန်နွမော်ဇီကပြန်ရုပ်သိမ်းလိုက်ပါတယ်။လောင်စာဆီစင်းလုံးတွေကိုတနင်္ဂနွေလုံးမှာရင်ငါရှိတဲ့ဈေးနှုန်းတိုင်းဆက်ထားသွားပါမယ်လို့စနေနေ့နောက်ပိုင်းကတနင်္ဂနွေလုံးကိုပြောတဲ့မင်းကွန်းထဲမှာသမ္မတကထည့်ပြောသွားပါတယ်။အားလုံးငြိမ်ငြိမ်သက်သက်ရှိကြဖို့သမ္မတကပြောသလိုရဲတပ်ဖွဲ့အနေနဲ့ငြိမ်ဝန်းပြပြားရေးကိုထင်းထင်းနိုင်ဖို့ဆန္ဒပြသူတွေလမ်းတွေပေါ်ကနေရှင်းပြကြဖို့လည်းပြောပါတယ်။ဒါပေမဲ့ဆန္ဒပြဝရီကဆက်ဖြစ်နေပြီးအခြေအနေတည်ငြိမ်မှုမရှိသေးတာကြောင့်ဟေဒီမှာရှိနေတဲ့အမေရိကန်နိုင်ငံသားတွေအားလုံးအိမ်ထဲမှာနေကြဖို့အမေရိကန်တန်ယုံကနှုတ်ဆော်ထားပါတယ်။အဲဒီမတိုင်ခင်နိုင်ငံပိုင်းတွေတုန်းကပို့တော်ပရင်စ်မြို့တော်နဲ့အနီးကဖက်ရှင်ဗီလ်စင်ဂျီပုံရက်မှာဆန္ဒပြသူတွေကမော်တော်ကားတာယာတွေကိုမီးရှို့ဆိုင်တွေကိုလူရဲဇင်ကန်ဟိုတယ်ကြီးတစ်လုံးရှိကကားတွေကိုမီးတင်ရှို့သလိုလွှတ်တော်အဆောက်အဦးကိုမီးရှို့ပစ်မယ်လို့လည်းချိန်ချောက်ကြပါတယ်။လူတော်စောဦးရှိမှာမော်တော်ကားတာယာတွေမီးလောင်တာကနေမဲမောင်တဲ့မီးခိုးလုံးကြီးတက်နေတာကိုရိုက်ယူထားတဲ့ဗီဒီယိုကိုလွတ်တော်လူညွှန်ရေးအဆောင်အဦးကဗီဒီယိုကိုပြပို့ထားပြီးတနက်တန်အများပြားကိုလည်းအဲ့ဒီဗီဒီယိုထဲမှာကြားကြရပါတယ်ခင်ဗျာ
ထိတန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုကျော်ကျော်သိန်းတို့ကြီးညာတွားခဲ့ကြတာဖြစ်ပါတယ်ကျေးဇူးတင်ပါတယ်ကဲအခုရင်ဆုံးတော့ထိုင်းနိုင်ငံမြောက်ပိုင်းကလှိုင်ကူထဲမှာပိတ်မိနေတဲ့ကလေးတွေရဲ့ကေဆယ်ရေးပြုလုပ်နေတဲ့ဒုတိယဆင့်အခြေအနေသတင်းကိုနားဆင်ရပါမယ်။ထိုင်းနိုင်ငံကဂူထဲမှာကျန်နေတဲ့ကျောင်းသားငယ်6 8ယောက်နဲ့သူတို့ရဲ့ဘလုံးအသင်းနီးပြားတို့ကိုကယ်ထုတ်ရေးလုပ်ငန်းစဉ်ဒုတိယဆင့်မကြာခင်မှာပြန်ပြီးတော့စတင်နိုင်လိမ့်မယ်လို့မျှော်လင့်ထားကြပါတယ်။တင်းငွေနေကကယ်ထုတ်ထားပြီးဖြစ်တဲ့ကလေး၄ဦးကတော့ဆေးဥမှာဆေးကုသမှုခံယူနေကြပါတယ်။နောက်ဆုံးသိထားတဲ့အခြေအနေတွေအကြောင်းစုံနဲ့ပတ်သက်ပြီးတော့ကိုညောင်ဝင်းအောင်ကပြောပြပေးပါလိမ့်မယ်ခင်ဗျာ။
ဟုတ်ကဲ့ခင်ဗျမယ်ဆိုင်မြို့ကကူတဲ့ပိတ်မိနေတဲ့တောဝက်ထိုင်းဘော်လုံးအသင်းကိုပြန်ပြီးကယ်ထုတ်ဖို့အတွက်15ရက်မြောက်နေ့ဖြစ်တဲ့ဇူလိုင်လ10ရက်တနင်္ဂနွေနေ့မနေ့စေနိုင်ကဆလို့ရင်ကိုသမားတွေကူတဲ့ဝင်သွားပြီးနောက်9နိုင်လောက်အကြာမှာကလေးလေးယောက်ကိုကယ်ထုတ်နိုင်ပြီလို့ထိုင်းအာဏာပိုင်တွေကသတင်းထုတ်ပြန်ထားတာပါလှိုင်ကူထဲသုံးနေရတဲ့အောက်ဆီဂျင်ဘူးတွေမလုံလောက်တော့တာကြောင့်ကယ်ဆယ်ရေးလုပ်ငန်းတွေကိုခေတ္တရန်နာထားလိုက်ပြီးအောက်ဆီဂျင်ဘူးတွေပြန်ဖြည့်နေတယ်လို့တာဝန်ရှိသူတွေကပြောဆိုထားပါတယ်ပြန်ကယ်ထုတ်လာတဲ့ကလေးလေးယောက်ကိုလောလောဆယ်ချင်းရိုင်ဆေးရုံမှာဆေးကုသစောင့်ရှောက်မှုပေးနေပါတယ်ဒီကနေ့တနင်္လာနေ့မှာကယ်ဆယ်ရေးလုပ်ငန်းတွေကိုပြန်ဆောက်သွားဖို့ရှိတယ်လို့တာဝန်ရှိသူတွေကပြောကြောင်းဂူဝါမှာတောက်လျှောက်သတင်းယူနေတဲ့ထိုင်းခြေဆိုင် Network Media သတင်းနဲ့မီဒီယာကွန်ရက်ကဥဆောင်ညွှန်ကြားရေးမှူးကိုအောင်မိုးမြင့်ကပြောပါတယ
်ဘာဖြစ်လို့စတိုက်ထုတ်မနိုင်လဲဆိုတော့သူတို့ကအောက်ဆီဂျင်ပြတ်သွားလို့လို့ပြောတယ်အောက်ဆီဂျင်ထပ်ပြည့်ဖို့လိုတယ်အောက်ဆီဂျင်ထပ်ပြည့်ဖို့လိုတဲ့အတွက်သူတို့လုံငန်းစဉ်ကိုသူတို့ဒီညမှာဆက်လုပ်မယ်ဒီမနေ့မှမနေ့ဆက်ပြီးတော့သွားနေမယ်ဒီလိုထုတ်လာတဲ့ဟာကပုံမှန်အတိုင်းဆက်လုပ်သွားမယ်ဆိုတဲ့ဟာမျိုးသူတို့ပြောသွားတယ်ခင်ဗျာ
ဟုတ်ကဲ့အဲ့တော့ဟိုဒီချင်းရိုင်းဆေးရုံမှာရောကလေးတွေကိုဟလာဘယ်လိုမျိုးပြုစုစောင့်ရှောက်ဖို့ပြင်ဆင်ထားတာတွေသတိထားမိပါဗလဲ
ချင်းရိုင်းခရိုင်ဆေးရုံမှာအေးသူတို့စားမဲ့ဆေးရုံမှာပေါ့ဗျာအထက်ချစ်ထက်ရှိတယ်ချစ်ထက်မှာမှ၄ထက်မှာသူတို့ထားမယ်ကျမရေးရသူတို့အဲ့ဒီခန်းကိုစေးပြပါရည်နဲ့ခြံထားတယ်လို့ပြောလို့ရတယ်ကလေးတွေကိုလည်းဒီရောက်လာတဲ့အချိန်မှာစေးဖြန်းထားတဲ့ဒီအဝတ်တွေကိုပဲပေးဝတ်ပဲပြီးလို့ရှိရင်မိသားစုတွေလာတွေ့ရင်လည်းစေးဖြန်းထားတဲ့ဟိုစစ်ဆေးထားပြီးတဲ့ဒီအဝတ်တွေကိုပဲပေးဝတ်ပြီးမှပေးတွေ့မယ်ဆိုတဲ့ဟာမျိုးတွေသူတို့စနစ်ထားတာတယ်ကျန်တဲ့လူတွေကလုံးဝတွေ့လို့မရဘူ
းနောက်ထပ်ကျန်နေသေးတဲ့ကလေး၈ယောက်နဲ့သူတို့ရဲ့ဘောလုံးနီးပြတူဦးစုစုပေါင်း9ဦးစလုံးကိုကယ်ထုတ်ဖို့နောက်ထပ်၄ရက်အထိအချိန်ယူရနိုင်ခြေရှိတယ်လို့ထိုင်းကယ်ဆယ်ရေးအဖွဲ့ကပြောကြောင်း AP သတင်းတပုတ်မှာဖော်ပြထားပါတယ်။ကြံနေသေးတဲ့ကလေးတွေရောနှီးပြပါစိတ်ပိုင်းယူပိုင်းနှမျိုးစလုံးကျမ်းမာကြန့်ခိုင်နေပြီးရေငုပ်ဖြတ်ကူးဖို့အသင့်ရှိကြောင်းလည်းသတင်းထုတ်ပြန်ထားပါတယ်။ကလေးတွေကိုကယ်ထုတ်အပြီးမနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာကယ်ဆယ်ရေးအဖွဲ့ခေါင်းဆောင်လည်းဖြစ်ချင်းရန်ခိုင်ယာယီအုပ်ချုပ်ရေးမှူးဖြစ်တဲ့နရွန်ဆတ်အော်တာနခွန်ကတော့သူတို့အဖွဲ့ကိုစိတ်ဓာတ်ပိုင်းဆိုင်ရာအားပေးမှုတွေကကယ်ဆယ်ရေးလုပ်ငန်းတွေကိုအောင်မြင်ဖို့အထောက်အကူဖြစ်စေတယ်လို့ပြောသွားပါတယ
်။မိတ်မီဝန်တိုင်းที่เราพร้อมกว่านี้อีกแล้วนะครับถ้าเราไม่เริ่มปฏิบัติการณเวลาที่เราได้เปรียบที่สุดดีเดย์ในวันที่เราพร้อมที่สุด
ဒီကနေ့လိုမျိုးတင့်တော်တဲ့တခြားတရရဲ့မရှိနိုင်ပါဘူး။အကျိုးရလအများဆုံးရှိမဲ့ဒီလိုနေမျိုးမှာမှကယ်ဆယ်ရေးလုပ်ငန်းကိုကျွန်တော်တို့မဆနိုင်ဘူးဆိုရင်အခွင့်အရေးတွေဆုံးရှုံးသွားပါလိမ့်မယ်။ဒါကြောင့်ကယ်ဆယ်ရေးကိုမနှက်စင်နိုင်မှာစတာပါ။ဒီကနေ့ရက်ပိုင်းတွင်ကုနာတဝိုက်ကျွန်တော်တို့နဲ့အတူရှိခဲ့ကြသူအားလုံးကိုကျေးဇူးတင်ကြောင်းပြောချင်ပါတယ်။မျောလင့်ထားတဲ့အတိုင်းကျွန်တော်တို့ကယ်ဆယ်ရေးလုပ်ငန်းတွေတရားရာဂိုင်းနှုန်းအောင်မြင်ဖို့အတွက်ပြည်သူလူထုကလည်းစိတ်သက်ပိုင်းဆိုင်ရာပံ့ပိုးမှုတွေပေးကြပါလို့မေတ္တာရက်ခံပါတယ်
။အစောပိုင်းမှာတုန်းကတော့ကလေးငယ်တဦးစီကိုရင်ငုတ်သမားနှစ်ဦးစီနဲ့ရင်ငုတ်ကိရိယာတွေတုံးပြီးကဲထုတ်မလား။ဒါမှမဟုတ်ကမ်ဘတ်ဆာအထက်ထက်နဲ့အထူးပြုလုပ်ထားတဲ့ပိုက်သေးကိုလေးမှုတ်သွင်းပြီးရင်ငုတ်စရာမလိုပဲကဲထုတ်မလားဆိုတာစဉ်းစားခဲ့ကြတာပါ။ရင်ငုတ်ပြီးကဲထုတ်တဲ့နီးဟာအန္တရာယ်ရှိနိုင်တာကြောင့်အခြားနီးလမ်းမရှိမှသာအဲ့ဒီနီးကိုသုံးသင့်တယ်လို့လှိုင်းကူတွင်ကယ်ဆယ်ရေးကျွမ်းကျင်သူတွေကသတိပေးထားပါတယ်။လောလောဆယ်ကဲထုတ်လာတဲ့ကလေးလေးယောက်ကိုတော့အစာပိုင်းမှာရင်ငုတ်ဖြတ်သန်းခံပြီးတနေရာအရောက်မှာကယ်ဆယ်ရေးရင်ငုတ်သမားတွေကဂူပြင်ရောက်တဲ့အထိတဲထုတ်လာတာလို့ချင်းရန်ခရင်အုပ်ချုပ်ရေးမှူးကပြောပါတယ်။ဒါပေမဲ့ဘယ်လိုတဲထုတ်လာသလဲဆိုတဲ့အသေးစိတ်ကိုတော့ပြောမသွားပါဘူး။တောဝက်ဘောလုံးအသင်းဟာဇွန်လ23ရက်နေ့ကစလို့ထမ်လွန်နန်နွန်ကြောက်တောင်ကူတဲ့ဝင်သွားတာပါသူတို့ဝင်သွားပြီးမိုးသေးထန်စွာရွာလိုက်တာကြောင့်လှိုင်းကူတဲ့ရေကြီးပြီးဂူဝကနေနှမိုင်ခွဲကျော်အကွာလောက်ကကုန်းလေးပေါ်မှာတက်နေခဲ့ကြရင်လာကယ်မဲ့သူတွေကိုမျှော်နေခဲ့ကြတာပါအခုရက်ပိုင်းတွင်ချင်းရိုင်ခရိုင်တဝိုက်တကြော့ပြန်မိုးသေးထန်လာမယ်ဆိုတဲ့မိုးလေဝသခန့်မှန်းချက်ရှိနေပြီးမိုးများလာရင်ဂူထဲရေဝင်ပြီးထိုင်းကလေးတွေကိုကယ်ထုတ်ရေးဟာပိုပြီးခက်ခဲသွားမယ်လို့သုံးသပ်မှုတွေလည်းရှိနေပါတယ်ခင်ဗျာ
နစတရာစုပင်လုံတတိယကြိမ်စီဝေးကိုအခုလာမဲ့ဇူလိုင်လ17ရက်နေ့မှာစတင်တော့မှာဖြစ်ပါတယ်။မြန်မာနိုင်ငံရဲ့လက်ရှိငြိမ်းချမ်းရေးဖြစ်စဉ်ပေါ်မျိုးဆက်သစ်လူငယ်တွေရဲ့အမြင်သဘောထားတွေကိုဇူလိုင်လ17ရက်အင်္ဂါညတရက်လီတိုင်းအစည်းအဝေးမှာဆွေးနွေးကြရအောင်ပါ။ဒီအစည်းအဝေးမှာတိုက်ရိုက်ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညမီကြိုတင်ပေးပို့ထားပါ။တိုက်ရိုက်မပါဝင်နိုင်သူတွေအနေနဲ့လည်းဆွေးနွေးချင်တာကိုအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ကြိုတင်ပေးပို့ထားလို့ရပါတယ်။ VOA ရဲ့ဖုန်းနံပါတ်က1-2-3-2-3-2-5-5-5 လေး email လိပ်စာက burmese@voanews.com facebook စာမျက်နှာက voa burmese news ဖြစ်ပါတယ် voa ရဲ့အင်္ဂါညတရက်လီလိုင်းအစီအစဉ်ကကြိုဆိုပါတယ်ခင်ဗျာ
မနေ့ဖန်အင်္ဂါညမှာထုတ်လွှင့်မဲ့တရက်လီလိုင်းအစီအစဉ်မှာပါဝင်ဝင်ရောက်ဆွေးနွေးလို့သူတွေ VOA ကိုည9နာရီမှတိုင်ခင်အချိန်မီဆက်သွယ်ကြပါလို့ထပ်မံပြီးတော့တိုက်တွန်းအပ်ပါတယ်ခင်ဗျာအခုဆက်ပြီးတော့တင်ဆက်ပေးမှာကတော့မြမအရေးဆွေးနွေးစမ်းအစီအစဉ်ဖြစ်ပါတယ်မြမပြည်အကြောင်းအခြေခံရက်ကူးထားတဲ့ရုပ်ရှင်တွေနဲ့နိုင်ငံတကာမှာအောင်မြင်မှုတွေရနေတဲ့မြမနိုင်ငံဘွားထိုင်ဝမ်အခြေစိုက်ဒါရိုက်တာမီဒီစီဟာထိုင်ဝမ်ယဉ်ကျေးမှုစင်တာရဲ့စီစဉ်မှုနဲ့အမေရိကန်ပြည်ထောင်စုမှာသူ့ရဲ့ရုပ်ရှင်တွေလာရောက်ပြသဖို့အတွက်ဖိတ်ခေါ်ခံခဲ့ရပါတယ်Washington DC မြို့တော်ကိုမီဒီစီရောက်ရှိလာစဉ်မှာ VOA Studio မှာ VOA မြန်မာပိုင်းအစီအစဉ်ကကိုဝင်းခတ်မောင်ကတွေ့ဆုံပြီးတော့မေးမြန်းထားပါတယ်တင်ဆက်ထားတာကိုနားဆင်နေပါပြီခင်ဗျာ
မီဒီစီကိုလို့ဒီတွေ့ဆုံမေးမြန်းမှုတွေအတွက်ကျေးဇူးတင်ပါတယ်မီဒီစီကမြန်မာနိုင်ငံဒီရှမ်းပြည်နယ်လာရှိမြို့မှာပွေတယ်ပြီးတော့16နှစ်ကြာတော့ထိုင်ဝမ်ကိုရောက်သွားတယ်အခုလက်ရှိရုပ်ရှင်ဒေါကူမန့်ထရီ3ကနဲ့ feature ရုပ်ရှင်အစီအလေးကရိုက်ထားတာရှိရပါတော့အခုဒီအမေရိကန်ကိုရောက်လာတဲ့အကြောင်းရင်းကိုတစ်ချက်လောက်ပြောပြပေးပါလား
ဒီခေါက်က6လပိုင်းကျွန်တော်ဟိုဘောအမေရိကန်လာတာကရုပ်ရှင်ပြဖို့ပေါ့နော်ရုပ်ရှင်ပြတာက3နေရာမှာပြတော့ပေါ့တနေရာကနယူးယောက်မှာNew York မှာဟိုပါမုံမီခေါ်တဲ့Museum of Movie Image Museum မှာကျွန်တော်ရွှေရှင်ငါးကားဟိုမှာပြရတယ်တပတ်ပြရတယ်ကျွန်တော်ဟို New York မှာရောက်ပြီနောက် Boston မှာ Harvard Film Archive မှာငါးကားသုံးကားပြရတယ်ဒါကြောင့်ကျွန်တော်ပြီးခဲ့တဲ့ရက်က Harvard Boston ကနေဒီမှာလာတယ်ဒီမှာ Washington မှာကဟာပေါ့ဒုံကားလာလေးကကျွန်တော်တလောက်မမမီတော့နည်းနည်းချက်လက်ရှိရဟုတ်ဟာဒါပြဒါကြောင့် presentation လာလောက်တော့ပေါ့
So your film deals with the
media ရုပ်ရှင်တွေမှာမူရစ်ဆေးတို့လူကုန်ကူးတာတို့နေဆက်ဖြတ်ကျော်တာတို့လိုကိစ္စတွေအများအမ်းပါနေတာတွေ့ရပါတယ်ဒီလိုအကြောင်းအရာတွေကိုဘာကြောင့်ကင်တွယ်ရိုက်ကူးနေတာပါလဲ
I think mostly like such kind of elements like you know drugs
ကျွန်တော်ထင်တယ်မူရစ်ဆေးနေဆက်ပြဿနာနဲ့ရည်ကြီးရမျက်နှာရကိုလူတွေရှာဖွေကြတာကတကဘာလုံးမှာတွေ့နေကြတဲ့ဖြစ်ရပ်တွေပါဒါတွေကတခြားနေရာတွေမှာလည်းတွေ့ရနိုင်တဲ့ဇာတ်လမ်းရဲ့အကြောင်းအရာအပိုင်းတသက်ဖြစ်ပါတယ်ဒါပေမဲ့လည်းဒီနေရာမှာအရေးကြီးတာကဒါတွေဟာကျွန်တော်ကိုယ်ပိုင်ဘဝအတွေ့အကြုံတွေနဲ့မှန်ညံတွေကလာရဲဆိုတာပဲဖြစ်ပါတယ်ကျွန်တော်ကရှမ်းပြည်မြောက်ပိုင်းလာရှုမြို့မှာမွေးပါတယ်လာရှုကမြို့သေးသေးလေးပါလူတော်တော်များများကထထမ်းပြီးသွားလို့ရှိရင်ပြင်ကြဆက်မတင်ကြပဲနဲ့မိသားစုဘဝနေရေးအတွက်စဉ်းစားရပါတယ်။သူ့ရဲ့အတိုင်းမျိုးလေးတွေပါကအလုတ်ကင်ခွန်းလန်းသိရှိတာမဟုတ်ပါဘူး။အလုတ်ပေးနိုင်မဲ့စက်ယုံတွေယုံတွေလည်းမရှိပါဘူး။ကုမီဘကပတ်ဆက်မချမ်းသာရင်တာမန်ထထမ်းចောင်းသားတယောက်ဟာចောင်းပြီးတာနဲ့စောင်းဝင်နေရေးအတွက်စဉ်းစားရပါတယ်။ရှမ်းမြောက်ပိုင်းမှာကလူများစုကလေသမားတွေပါ။ကိုဘဝကိုပြောင်းလဲခြင်းတွေအတွက်ကကြောက်စင်းသွားတူးမလား၊မူရစ်စေးရောမလားစတဲ့ရွေးစရာလမ်းတွေပဲရှိပါတယ်။ဒါကလွန်ခဲ့တဲ့နှစ်20 30တွင်းကပါခုတော့အများကြီးကိုပြောင်းလဲတော့ပါပြီ။လူငယ်တွေလည်းမြို့ကြီးတွေစီတက်ပြီးတော့လုတ်ကင်ရှာရီလုံနိုင်ကြပါပြီ။ဒါပေမဲ့လည်းကျွန်တော်တို့လိုမျိုးနေရာတွေမှာပဲနေပြီးတော့ရှင်းတန်းခြင်းရင်မူရစီရောင်းချတာဟာတာမန်စီဝိုင်းလုပ်ငန်းတစ်ခုလို့ဖြစ်နေပါတယ်။ဒါလို့ရောင်းချလုတ်ကင်တဲ့နေရာမှာလည်းတာမန်လူရန်စားတွေအတွက်ကနေခြင်းညခြင်းချမ်းသာသွားမယ်ကိစ္စမျိုးမဟုတ်ပါဘူး။ဥပမာပြောလို့ရှိရင်လက်ထက်မှာရှိတဲ့ဘိန်းပင်တွေကိုစံတအိတ်နဲ့လဲစားဖို့လောက်ပဲရောင်းတာမျိုးပါ။ကျွန်တော်ကရုပ်ရှင်ရိုက်ဖို့ဇလန်းရှာတဲ့အခါမှာကျွန်တော်ရဲ့အတွေ့အကြုံနဲ့နောက်ခံကိုထင်ရတဲ့အကြောင်းတွေကိုရိုက်ချင်ပါတယ်။ဒါကြောင့်မလို့ကျွန်တော်ကိုယ်တိုင်ဒါမှမဟုတ်ကျွန်တော်ရဲ့ဆွေမျိုးကျွန်တော်ကျောင်းတုန်းကတငယ်ချင်းတွေကြုံတွေ့ခဲ့ရတဲ့အခုလိုမျိုးအကြောင်းအရာတွေကိုခြေခံပြီးတော့လုပ်ဖြစ်တာပ
ါ So you want to tell this story right and but why do you choose
ဒီလိုအကြောင်းအရာတွေကိုပြောတဲ့အခါတခြားပကြီတို့စာရေးတာတို့လည်းရှိတဲ့အထက်ကဘာကြောင့်ရုပ်ရှင်ကနေတစ်ဆင့်တင်ပြဖို့ဖြစ်လာတာပါလဲရုပ်ရှင်ဒါရိုက်တာတယောက်ဘာကြောင့်ဖြစ်လာတာပါလဲ
Actually I think for meI'm not like another artist or filmmaker.
ကျွန်တော်ကစင်းရဲမိသားစုကလာခဲ့တာဆိုတော့ကျွန်တော်ငငယ်တုန်းကရမှန်းချက်ကလည်းသူ့လိုငါလိုပါပဲ။အဲ့ဒါကတော့ဘဝကိုပူကောင်းအောင်ကြိုးစားကျင်တာပါ။ရုပ်ရှင်ဒါရိုက်တာတို့အနုပညာရှင်တို့ဆိုတာကျွန်တော်တို့မမက်ရေးခဲ့တဲ့အိမ်မက်တွေပါ။ဘာကြောင့်လဲဆိုတော့ပတ်စံရှာဖို့ကိုပဲအခြေခံစဉ်းစားရလို့ပါ။ဒါကြောင့်မလို့ဝင်ငွေရှိမဲ့အလုပ်မျိုးကိုပဲကျွန်တော်ရွေးဖို့ငငယ်ကလေးကဆုံးဖြတ်ခဲ့ပါတယ်။နောက်တော့ကျွန်တော်ထိုင်ဝမ်ကိုသွားပြီးတော့စာသင်ဖို့အကြောင်းဖြစ်လာပါတယ်။ထိုင်ဝမ်ဆူရစစ်တဲ့ဆံပူပွဲကိုအောင်ပြီးတော့ပညာသင်ဆုရလိုက်တာပါတရားမဲ့အကြောင်းကအသက်မူဝမ်းကြောင်းပညာသင်တဲ့အထက်တန်းကြောင်းဖြစ်ပါတယ်ပုံမှန်အတန်းစာပဲသင်တဲ့ကြောင်းမဟုတ်ပါဘူးအဲဒီတော့ငါကျွန်တော်တက်က16နှစ်ပဲရှိသေးပေမဲ့ဟိုရောက်တာနဲ့အလုပ်လုပ်ပြီးတော့မိသားစုကိုပတ်စံပြန်ပို့ဖို့ကိုစဉ်းစားနေရပါပြီဒီလိုနဲ့ကျွန်တော်ထိုင်ဝမ်ကိုရောက်ပြီးတော့ Visual Arts ပညာရပ်ပိုင်းကိုတက်ဖြစ်ပါတယ်တက်ကတူရောက်တော့လဲဒီဘာသာရပ်ကိုပဲစိတ်ယူဖြစ်ခဲ့တာပါပြီးတော့မင်္ဂလာဆောင်တွေအတွက်စီးပွားပြည့်ဗီဒီယိုရိုက်ရင်းကနေတစ်ဆင့်ပြီးတစ်ဆင့်ရုပ်ရှင်ပဲနဲ့နှီးဆက်သွားပါတယ်နောက်တော့ကျွန်တော်ကျောင်းရိုက်တဲ့ဒါရိုက်တာတယောက်ယင်ဖြစ်လာပါတယ်။မဟာဘွဲရပြီးတဲ့ခါမှာကျွန်တော်စဉ်းစားပါတယ်။ကျွန်တော်စိတ်ထဲမှာရှိနေတဲ့ခံစားချက်တွေအတွေ့အကြုံတွေနဲ့ကျွန်တော်မွေးရမြည်အကြောင်းကျွန်တော်ဖော်ပြခြင်းတဲ့ခါကျွန်တော်ဘာကိုအသုံးပြုမလဲဆိုတာပါ။ဒီလိုနဲ့ရုပ်ရှင်ရိုက်ဖို့ဖြစ်လာတာ
ပါ။ So can you tell us your first experience?
2011ခုနှစ်မှာထွက်ခဲ့တဲ့ပထမဆုံးရုပ်ရှင်ကားကြီး Return to Burma ကိုမြန်မာပြည်မှာရိုက်ခဲ့တယ်လို့သိရပါတယ်။အဲ့ဒီအတွေ့အကြုံကိုလည်းပြောပြပေးပါဦး
။ Yeah.In 2010, yeah, just, you know, after the first presidential election.
မြန်မာပြည်မှာ2010ရွေးကောက်ပွဲပြီးတော့ထိုင်ဝမ်မှာရှိနေတဲ့ကျွန်တော်တို့တကယ်ချင်းတွေအများစုဟာနိုင်ငံတွေကိုပြန်ကြဖို့ဆုံးဖြတ်လိုက်ကြပါတယ်။ဟိုမှာပြောင်းလဲတွေဖြစ်တော့မှာမဟုတ်လို့သူတို့အစီအစဉ်ကတော့ပြန်ပြီးတော့စီးပွားရေးတွေလုပ်ဖို့ပါ။သူများနိုင်ငံမှာအောက်ခြေလုပ်သားဖြစ်ရတာတဲ့ဆက်လို့ရှိရင်မြန်မာနိုင်ငံမှာကအခွင့်အရေးပိုများနိုင်တယ်လို့တွက်ပါတယ်။သူတို့ဘာကဖြစ်ချင်တာတွေနဲ့မျှော်လင့်ချက်တွေအပြည့်ပါကျွန်တော်ကတော့အဲ့ဒီချိန်တုန်းကသူတို့ရဲ့အပြန်လန်းကိုမှတ်တမ်းတင်ဖို့စိတ်ကူးရပါတယ်။အဲ့ဒါကကနဦးရတဲ့အတွေးပါ။မှတ်တမ်းရုပ်ရှင်လိုမျိုးရိုက်ထားပြီးမှမှတ်တမ်းရုပ်ရှင်တော့မဟုတ်ပါဘူး။ကျွန်တော်ရေးထားတဲ့ခက်ယူးယူးဇာလန်းတစ်ခုကိုအခြေခံထားတာပါ။ဒါပေမဲ့ဇာလန်းကအပြင်မှာရိုက်ကူးနေရတဲ့အခြေအနေပေါ်မူတည်ပြီးတော့လည်းပြောင်းလဲသွားနိုင်ပါတယ်။ရန်ကုန်ကိုကျွန်တော်တို့ရောက်တဲ့အချိန်ကနေကျွန်တော်မွေးရမြည်လာရှိုးထိတောက်လျှောက်အပြင်မှာတကယ်ဖြစ်နေတဲ့အခြေအနေတွေကိုရိုက်ကူးသွားပါတယ်။နိုင်ငံသားခီးသွားတွေလိုပဲကျွန်တော်တို့ကင်မရာကအသေးလေးတွေပြီးတော့လူရင်အားအနည်းချင်းနဲ့ရိုက်ခဲ့တာပါ။ကင်မရာကတိတ်မကြည့်တဲ့အတွက်ဖွက်စရာတွေဘာတွေလဲမလိုပါဘူး။ဒါပေမဲ့ကားဂိတ်လိုနေရာတွေမှာကြာတော့ပေါ်တင်တင်ရိုက်လို့မကောင်းပါဘူး။အဲ့ဒီချိန်ကရိုက်ကူးရေးခွင့်ပြုချက်တွေဘာတွေလိုပါလဲ။ ဒါပေမဲ့လည်းကျွန်တော်တို့ကနိုင်ငံရေးနဲ့ပတ်သက်တာတွေရိုက်တာမဟုတ်တဲ့အတွက်ပြဿနာတော့တိတ်မရှိပါဘူး။ကျွန်တော်တို့လုပ်ချင်တာကတိတ်ရိုးရှင်းပါလေ။ပုံမှန်လူနေမှုဘဝတွေကိုပဲရိုက်ကူးကျင်တာပါ။
Are you in touch with the current filmmaking industry and film industry in Burma?
အခုမြန်မာရုပ်ရှင်လောကနဲ့ရောအထီးတွေ့ရှိပါလား။ရှိတယ်ဆိုရင်အခုရုပ်ရှင်လောကရဲ့မြင်ကွင်းနဲ့အလားအလာအပေါ်မှတ်ချက်ပေးလို့ရမလား
? Actually, you know, as an outsider also as an insider yeah
တကယ်တော့ဒီကိစ္စအပေါ်မှာအပြင်လူတယောက်အနေနဲ့ရောအသွင်းလူတယောက်အနေနဲ့ပါမှတ်ချက်ပေးဖို့ကအတော်လေးရှုပ်ထွေးတယ်လို့ဆိုပြရစီကျွန်တော်နိုင်ငံမှာကပြောစရာဇလန်းတွေယဉ်ကျေးမှုဒလူတွေမတူကွဲပြားမှုတွေအများကြီးရှိနေပေမဲ့ဒါကိုထုတ်ဖော်ပြောပြဖို့အတွက်အရင်းမြစ်ကနင်းနေပါသေးတယ်အရင်းမြစ်ဆိုတဲ့နေရာမှာရိုက်ကူးရေးပစ္စည်းနည်းပညာပိုင်းနဲ့ငွေကြေးကိုစုလို့ရမဟုတ်ပါဘူးလူသားအရင်းမြစ်ကိုစုလို့ရပါဥပမာအင်္ဂလိပ်လိုသိပ်မတတ်တဲ့သူတယောက်ကပြင်ပကသိပညာရပ်တွေကိုလေ့လာနိုင်ဖို့အတွက်ခက်ခဲပါတယ်။ဆိုရာကကျွန်တော်တို့မှာလုံလောက်တဲ့ဘာသာပြန်မှုအရင်းမြစ်တွေမရှိဘူးလို့ပြောချင်တာပါ။ခမားကအင်္ဂလိပ်ပဲဖြစ်ဖြစ်တရုတ်လိုပဲဖြစ်ဖြစ်တတ်မှတ်ထားလို့ရှိရင်စာပေဘက်မှာလေ့လာဖို့ခက်ခဲရှိပါလိမ့်မယ်။လူတယောက်တည်းကသူ့မှာပါရမီအခမ်းရှိရင်တော့မှကိုယ့်ကိုယ်ကိုပိုသိလောက်အောင်လုပ်ဖို့တိုးတက်အောင်လုပ်ဖို့ဆိုတာမလွယ်ကူလှပါဘူး။ဆိုတော့ဒီဘာသာပြန်ကဏ္ဍဟာမြန်မာပြည်ရဲ့နေရာတိုင်းမှာလိုအပ်နေတယ်လို့ထင်ပါတယ်။ရုပ်ရှင်တွေမဟုတ်ပါဘူးတခြားအမှုပညာကဏ္ဍမှာရောစာပေနဲ့စီးပွားရေးအပိုင်းမှာပါဖြစ်ပါတယ်အရန်ကိုရေးကြည့်ပါတယ်နောက်ဒုတိယအနေနဲ့ကစီစစ်ရေးစင်စာကိစ္စဖြစ်ပါတယ်လူတွေဟာသူတို့ထုတ်ဖော်ခြင်းတဲ့ကိစ္စကိုလွတ်လွတ်လပ်လပ်ပြောလို့မရသေးပါဘူးရုပ်ရှင်တကားဟာအမှုပညာရှင်တယောက်လိုပဲယူသားမှုရှိဖို့လိုအပ်ပါတယ်အမှုပညာရှင်တွေဟာတကယ်တမ်းအပြင်မှာဖြစ်ပျက်နေတဲ့ကိစ္စတွေသူတို့ဖော်ပြခြင်းတွေကိုလွတ်လပ်စွာဖော်ပြနိုင်ွယ်ရှိတယ်ပါတယ်စီစီစင်စာလောက်တာဟာအခုလက်ရှိကမ္ဘာမှာရှိနေတဲ့စံနှုန်းတွေအပေါ်မှာလည်းထင်ဟပ်သင့်ပါတယ်။ဒါဟာအမှုပညာရှင်တွေရဲ့ဖန်တီးနိုင်မှုအတွက်အရန်အရေးကြီးတဲ့ကိစ္စပါ
။ In Taiwan film industry as far as I'm concerned back in 1980s there are people
Taiwan ရုပ်ရှင်လောကမှာဆိုရင်လည်းကျွန်တော်မှီသလောက်1980ခုနှစ်များစီကားပေါ့လေ။ဒါရိုက်တာတွေဖြစ်တဲ့ဟိုလျှောက်ရှင်းတို့ Edward Yan တို့လိုနောက်လူတီများတဲ့ Ann Lee တို့ပေါ့လေ။သူတို့ဆိုရင်ပြည်တွင်းမှာတွေမဟုတ်ဘဲနဲ့နိုင်ငံတကာကပါလက်ခံရလောက်တဲ့ဒါရိုက်တာတွေလည်းဖြစ်ပါတယ်။အဲဒီကနေပြီးတော့အခုချိန်ထိ MDC အပါအဝင်လက်ရှိနိုင်ငံတကာမှာလည်းထိုင်ဝမ်ဒါရိုက်တာတွေဟာဆက်လက်အသိအမှတ်ပြုခံနေရဆဲဖြစ်ပါတယ်။ဒီတော့အဲ့လိုနှစ်ပေါင်းများစွာထိုင်ဝမ်ရုပ်ရှင်လောကဆက်လက်ဖွံ့ဖြိုးနေနိုင်တာဟာဘာအချက်တွေကြောင့်လို့ထင်ပါသလဲ
။ I think everything when we take a look of one single issue
ဒီချာကြည့်မယ်ဆိုရင်အားလုံးတစ်ခုနဲ့တစ်ခုဆက်ဆက်နေပါတယ်ပထမဆုံးကဒီမိုကရေစီပါထိုင်ဝမ်ဟာအရန်ကိုဒီမိုကရေစီအားကောင်းတဲ့နိုင်ငံတစ်နိုင်ငံမှာကိုလုတ်ချင်တာကိုလုတ်ခွင့်ပေးထားပါတယ်လူငယ်တွေအတွက်ကလည်းနိုင်ငံတော်ကရုပ်ရှင်ရမုံငွေတွေချထားပေးတာရှိပါတယ်နိုင်ငံတကာမှာဘာတွေဖြစ်နေလဲဆိုတာကိုလည်းသိရပါတယ်မြန်မာပြည်မှာကကျွန်တော်တို့ဟာရန်ကုန်လိုနေရာမျိုးမှာမနေလို့ရှိရင်တခြားအသက်မွေးဝမ်းကြောင်းအလုတ်ကလွဲလို့အမှုပညာရှင်တယောက်ဖြစ်လာဖို့ဆိုတာစိတ်ကူးတော်မူရင်နိုင်ပါအောင်ဒါဟာရန်ကုန်အနာတရားဖြစ်စီပါတယ်ခင်ဗျားပြောသလိုပဲထိုင်ဝမ်မှာကနာမည်ကြီးဒါရိုက်တာတွေအမှုပညာရှင်တွေပေါ်ပေါက်နေရဲဆိုတာနေချင်းညာချင်းဖြစ်ခဲ့တာမျိုးတော့မဟုတ်ပါဘူးသူတို့လည်းနှစ်20 30လောက်ချိန်ယူခဲ့ရတာပါအရာအလုံးဟာချိတ်ဆက်နေပါတယ်အရေးကြီးဆုံးတွေကဒီမိုကရေစီလွတ်လပ်မှုမူဝါဒချမှတ်မှုတွေနဲ့ပညာရေးပါမြန်မာပြည်မှာဆိုပိုအရေးပါတယ်လို့ကျွန်တော်ထင်တာတွေကတော့ပညာရေးနဲ့ကျန်းမာရေးဆောက်ရှောက်မှုပါတာမန်လူတွေဟာများသောအားဖြင့်နိုင်ငံရေးကိုအာရုံမစိုက်ကြပါဘူး။တမရကဘသူလဲ၊ဘသူကဝန်ကြီးလဲဆိုတာဂိူးမစိုက်ပါဘူး။ကျွန်တော်တို့ဂိူးစိုက်တာကကျွန်တော်တို့ရဲ့ကိုယ်ပိုင်လုံခြုံမှုပါ။ဒါကြောင့်မလို့ပညာရေးနဲ့ကျန်းမာရေးလိုကဏ္ဍတွေကောင်းလာပြီးဆိုတော့မှတခြားကိစ္စတွေကိုကျွန်တော်တို့ပြောနိုင်ပါလိမ့်မယ်။အခုချိန်မှာတော့အခြေခံကိစ္စတွေဟာအဆင်မပြေသေးတဲ့အတွက်ရုပ်ရှင်တို့အမှုပညာတို့ယဉ်ကျေးမှုတို့လိုမျိုးကိစ္စတွေကိုကျွန်တော်တို့ပြောဖို့ဘယ်လိုအင်အားရှိပါမလဲဗျာ
။ All right, thank you so much VDC for
Okay, thank you.
ဒါတော့မြန်မာရေးတွစ်ဆုံမိမြကန်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ VOE ကတင်းလာနေတဲ့ဖက်အစီအစဉ်တွေကိုဆက်လက်တင်ဆက်ပေးနေပါတယ
်။ VOE မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာအခုဆိုရင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီတော်ရရှင်တို့ဆက်ပြီးတော့နားဆင်နေကြတာကတော့ VOA မြန်မာပိုင်းရဲ့တင်းနှံနိုင်မနေ့ဖက်ဒုတိယပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ2440 50တို့အပြင်လိုင်းလက်မီတာ190 kHz 1509ကပါတိုးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Facebook ကနေနားဆင်နိုင်ကြသလို VOA ရဲ့ website ဖြစ်တဲ့ bambis.voanews.com မှာလည်းနားဆင်နိုင်ပါတယ်အချိန်နဲ့အချိန်မီလည်းပြန်ပြီးတော့တော့ရောက်ဖတ်ရှုနားဆင်နိုင်ပါတယ်အခုဒုတိယပိုင်းအစီအစဉ်မှာဆိုရင်တော့
မူရစီဝါနေနေနဲ့ပတ်သက်ပြီးသမရကတော့လက်ကြီးပင်ရင်းနေရာတွေကိုကင်တွယ်ဖို့ရောင်းဝယ်ဖောက်ကားနေတာတွေကိုမမြင်ချင်းအောင်ဆောင်လွှတ်ထားပေးတဲ့အဂရိလိုက်စားသူတွေကိုအရေးယူဖို့
ဒါကတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသပ်ချက်အပတ်စဉ်ကဏ္ဍမှာနားဆင်ရဖို့ရှိပါတယ်ဒါပြင်နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ကမ္ဘာတစ်လွှာထူးခြားစံပြသတင်းများအစီအစဉ်ကိုလည်းတင်ဆက်ပေးဦးမှာပါအခုရင်ဆုံးတော့မြန်မာပြည်ကပေးစာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်မအေးတန်နာကျော်ကအစီအစဉ်တင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင် VOE ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာရေးကြတဲ့သောရရှင်ရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်နောက်ပိုင်းမှာတော့အနောက်တိုင်းဒေလီတပုတ်နဲ့လည်းဖြောပြပေးမယ်အပြင်သောရရှင်နေချင်းချင်းပေးပို့လာတဲ့မြေတားဒေလက်ဆောင်နားဆင်ကြရမှာဖြစ်ပါတယ်နော်အခုအရင်ဦးဆုံးတော့ VOA အစီအစဉ်ကိုနားဆင်ပြီးတော့စာရိုလေးတွေမှတ်ချက်လေးတွေသောရရှင်နေရေးလာကြတာကိုပြောပြပေးကြပါမယ်ကိုတင်မောင်လက်ဆိုတဲ့သောရရှင် Facebook Messenger ကနေလာရေးတာပါမင်္ဂလာပါ VOA ကျမ်းမာပျော်ရွှင်ပါစေ VOA မြန်မာပိုင်းအစီအစဉ်အားလုံးကောင်းပါတယ်ကျေးနပ်အားရပါတယ်အဖွဲ့သားတွေအားလုံးကျမ်းမာကြပါစေလို့ရေးလာပါတယ်ဟုတ်ကဲ့ပါအထူးကျေးဇူးတင်ပါတယ်အစီအစဉ်ဒီကိုနားဆင်အားပေးတဲ့အတွက်ရောအခုလိုမျိုးဒီကျမတို့ VOA အဖွဲ့သားတွေကိုကျမ်းမာပါစေဆိုပြီးတော့ဆုတောင်းပေးလာတဲ့အတွက်လည်းကျေးဇူးတင်ပါတယ်နော်ကိုတင်မောင်လည်းလည်းကျမ်းမာပျော်ရွှင်ပါစေလို့ပြန်ပြီးတော့ဆုတောင်းပေးခြင်းပါတယ်နေထူးမြတ်ဆိုတဲ့တောရရှင်ကလည်း VOA TV သတင်းတွေကိုနေ့စဉ်ကြည့်ရှုရင်းနဲ့ကျေးဇူးတင်မိပါတယ်တဲ့ဘဟုသုတတွေလည်းအများကြီးရလို့ပါ Thanks VOA လို့ရေးလာပါတယ်ဟုတ်ကဲ့ပါ You are welcome ပါနေထူးမြတ်ရှင်ဒီတောရရှင်ကတော့ရုံမြင့်တကြသတင်းတွေကိုကြည့်ရှုအားပေးသူဖြစ်ပါတယ်။အောင်တန်းဆိုတဲ့တော်ရရှင်ကလည်း VOA သတင်းဌာနကတင်ဆက်တဲ့ Why Not the Why Not တွေအားလုံးကိုစိတ်နှပြရှင်လန်းချမ်းမြေပါစေဆိုပြီးတော့မင်္ဂလာရှိရှိဆုတောင်းပေးလာပါတယ်။ကျေးဇူးအထူးတင်ပါတယ်ရှင်။ပြည်ဦးလွင်ကကိုကြွကြော်အောင်ကတော့တချင်းတောင်းကျင်ဘလို့တောင်းရမှလဲ။ဘယ်နေ့တွေတောင်းရမလဲဗျာတဲ့။ဘယ်အချိန်ရောက်လဲဖြေချပေးပါတယ်ဟုတ်ကဲ့။ကျမကတော့သူ Messenger မှာစာပို့ပြီးတော့မေးလာတဲ့အတွက်အဲ့ဒီမှာပြန်ပြီးတော့ဖြေချပေးလိုက်ပါတယ်။ဒီနေရာကနေတောင်းရင်ရပါတယ်လို့အဲကြောင့်မလို့လဲအဲ့ဒီနေရာမှာသူကတောင်းလာပါတယ်။ဒါပေမဲ့တက်ဆက်တယ်ပဲသူမေးလာတာကဘယ်နေ့တွေတောင်းရမလဲဘယ်အချိန်ရောက်လဲဖြေချပေးပါတယ်ဟုတ်ကဲ့ပါ။ Facebook Messenger ကတစင်စာရေးပြီးတော့တောင်းလာတဲ့အတွက်ကြောင့်မလို့ကျမတို့စီကိုချက်ချင်းရောက်ပါတယ်။ဒါမဲ့လေအစီအစဉ်လုပ်တဲ့နေပုံမှာမူတည်ပြီးတော့ဒီကိုအရင်ရှေးကနေပြီးတော့တော်ရရှင်နေရေးထားတဲ့စာတွေရှိရင်လေကိုရဲ့စာအတွက်မဖို့ပြသေးဘဲနဲ့နောက်တစ်ပတ်ကိုစာအလှည့်ကြတဲ့အထိတော့အဆောင်ရပါတယ်နော်ကိုကြောကြောင်းတောင်းလာတဲ့တခြင်းလေးကိုတော့ဒီတစ်ပတ်ထုတ်လွှင့်ပေးပါမယ်ကျမ Messenger ပေါ်မှာလည်းစာပြန်ထားပါတယ်နော်အခုတော်ရရှင်နေအနေနဲ့ကျမတို့စီကိုစာရေးပြီးတော့သိကျင်တာရေးမေးတယ်ဆိုရင်ကျမတို့အချိန်ရရင်ရတယ်လို့ Messenger ပေါ်ကလည်းပြန်ပြီးတော့ဒီအကြောင်းပြန်ပေးပါတယ်လို့တင်ပေးခြင်းပါတယ်သူ့လိုပဲနောက်ထပ်ဒီ Messenger ကနေလှမ်းမေးလာတဲ့တော်ရရှင်တယောက်ကတော့ Shine နေခါပါသူက I like to study EDM usage program. Please give me a link. နဲ့သူ EDM သင်ခန်းစာအစီအစဉ်ကိုလေ့လာခြင်းလို့အဲ့အစီအစဉ်နားထောင်လို့ရတဲ့ link လေးပို့ပေးပါလို့ပြောလာပါတယ်။ဟုတ်ကဲ့ပါ။အစီအစဉ်တသက်ကိုနားထောင်ခြင်းနဲ့ဆိုတော့ကျမတို့ရုံမြင့်တန်ကြားကထုတ်လွှင့်ပေးတဲ့အချိန် radio ကနေထုတ်လွှင့်ပေးတဲ့အချိန်ပြီးတော့အဲ့အစီအစဉ်တွေကိုဒီ Facebook စာမျက်နှာမှာတိုက်ရိုက်ထုတ်လွှင့်ပေးတာဒါမှမဟုတ်လည်းအစီအစဉ်လွှင့်ပေးတဲ့အချိန်မှာ Facebook စာမျက်နှာပေါ်မှာတင်ထားတာတွေကိုကြည့်ရှုလို့ရပါတယ်။ကျမတို့ရဲ့ VOA မြန်မာပိုင်း website လိပ်စာဖြစ်တဲ့ bamis.voanews.com website မှာဆိုရင်လည်းကျမတို့ရဲ့ဒီအဲ့ဒီအစီအစဉ်ကိုအတန်ဖန်ရစာသားတွေရောအပြည့်အစုံတင်ထားပေးပါတယ်။ဒီတော့ရှင် Shine နေခါကိုလည်း Messenger ပေါ်ကနေပြီးတော့ကျမတို့ VOA မြန်မာပိုင်း website စာမျက်နှာကိုပို့ပေးလိုက်ပါတယ်နော်။အဲ့ဒီ website စာမျက်နှာကိုရောက်ရင်တော့ EDM သင်ခန်းစာတင်ထားပေးတဲ့စာမျက်နှာကိုရောက်အောင်သွားရမှာပါ။ VOA ရဲ့မူလစာမျက်နှာပေါ်ရောက်ရင်ဒီတော့ရှင် ဆိုင်နေခသွားခြင်းနဲ့အစီအစဉ်စာမျက်နှာကိုဘယ်လိုသွားရလဲအခုပြောပြပါမယ်နော်ကျမတို့မူလစာမျက်နှာဘောက VOA menu bar ပေါ်မှာအင်္ဂလိပ်စာလေးလာမယ်ဆိုတဲ့နေရာကိုသွားရွေးလိုက်တယ်ဆိုရင်အဲ့ဒီမှာထပ်ပြီးတော့ရွေးချယ်လို့ရတဲ့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်တွေပေါ်လာပါလိမ့်မယ်အဲ့မှာတော့ပထမအဦးဆုံးအကြောင်းက American 3 EDM အစီအစဉ်ဆိုတဲ့အစားအကြောင်းပဲဖြစ်ပါတယ်။အဲ့နေရာကိုသွားနှိပ်လိုက်ရင်တော့ EDM သင်ခန်းစာစာမျက်နှာကိုရောက်ပါလိမ့်မယ်။အဲ့မှာအတန်ဖိုင်ကိုလည်းတင်ထားပေးသလိုသင်ခန်းစာအစအဆုံးကိုလည်းစာသားနဲ့တကွဖတ်ရှုနိုင်ပါတယ်။ခုနကပြောသလိုပဲကျွန်မအဲ့ Messenger ကနေပြီးတော့လည်း link ပြန်ပြီးတော့ပို့ပေးထားပါတယ်နော်။အစီအစဉ်တွေကိုအခုလိုမျိုးနားဆင်ကြည့်ရှုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်။တော်ရရှင်တွေကိုနောက်ပိုင်းမှာတော့မြန်မာတခြင်းလေးတပုံးနဲ့မြစ်တာဒီလက်ဆောင်ဖြောပြပေးမှာဖြစ်ပါတယ်ရှင်အခုတော့တော်ရရှင်တွေရဲ့ပေးစာတွေကိုဆက်ပြီးတော့ပြန်ကြားပေးကြပါမယ် VOA အစီအစဉ်တွေကိုဘလို့ဖန်းယူနားဆင်ရမလဲဆိုတော့မေးလာတဲ့တော်ရရှင်တရောက်ရဲ့စာကိုပြန်ကြားပေးကြပါမယ်လူစိုးကြော်ဆိုတဲ့တော်ရရှင် Facebook မှာမေးလာတာပါ VOA ရဲ့ Radio အစီအစဉ်ကိုဖုန်းနဲ့ဖန်းယူနားထောင်ကြပါမယ်ဘလို့ဖန်းယူရပါမလဲတဲ့ဟုတ်ကဲ့ပါလက်ကင်ဖုန်းနဲ့ကျမတို့အစီအစဉ်ကိုနားထောင်ခြင်းနဲ့ဆိုတော့အဲ့ဒီလက်ကင်ဖုန်းကအင်တာနက်နဲ့ချိတ်ဆက်လို့ရတဲ့ဖုန်းဖြစ်ရပါမယ်လို့ပဲပထမဦးဆုံးဖြေကြားခြင်းပါတယ်။အဲ့လိုအင်တာနက်နဲ့ချိတ်ဆက်လို့ရတဲ့ဖုန်းဆိုရင်တော့ကျမတို့ VOA မြန်မာပိုင်းအစီအစဉ်တွေကိုဒီလက်နှစ်မျိုးနဲ့နားဆင်နိုင်ပါတယ်။ VOA မြန်မာပိုင်း website ကနေပြီးတော့နားဆင်လို့ရတဲ့နည်းကတော့ပထမနည်းပါ။အဲ့စာမျက်နှာကိုတော့မြန်မာနိုင်ငံကနေဝင်ရတာနည်းနည်းခက်တယ်လို့သောရရှင်တွေပြောတာကြားဖို့ပါတယ်နော်။ဒါပေမဲ့ကျမဒီမှာဒီသောရရှင်ဝင်ခြင်းနဲ့ဆိုရင်ပြောပြပါမယ်။ကျမတို့ VOA မြန်မာပိုင်း website လိပ်စာဖြစ်တဲ့ voanews.com/bemi ဆိုတဲ့လိပ်စာမှာသွားပြီးတော့နားဆင်နိုင်တာပါ။ဒါမဲ့အဲ့ထက်ပိုပြီးတော့ Facebook လူမှုကွန်ရက်စာမျက်နှာကတစ်ဆင့်နားထောင်မယ်ဆိုရင်သောရရှင်နေတယ်လီဖုန်းသုံးတဲ့သောရရှင်နေပို့ပြီးတော့အဆင်ပြေလွဲကူတာတွေ့ရပါတယ်။ Facebook မှာ voa bemis news ဆိုပြီးတော့ကျမတို့ရဲ့ voa မြန်မာပိုင်းစာမျက်နှာကိုအရင်ရှာလိုက်ပါ။VOA Bemis News ဆိုပြီးတော့ VOA မြန်မာပိုင်းစာမျက်နှာကိုအရင်ရှာကြည့်ပါနော်။အဲ့ဒီမှာရုပ်မြင်သံကြားရော Radio အစီအစဉ်တွေကိုရောလေးလိုင်းကထုတ်လွှင့်ခြင်းနဲ့တပြိုင်တည်းထုတ်လွှင့်ပေးနေတာပါ။အစီအစဉ်တွေကိုဓာတ်ရိုက်ကြည့်ရှုနိုင်ပါတယ်။အစီအစဉ်တွေကိုဓာတ်ရိုက်မကြည့်လိုက်ရဘူး။မနားဆင်လိုက်ရဘူးဆိုရင်တော့နောက်ပိုင်းမှာလည်းပြန်ပြီးတော့နားဆင်ကြည့်ရှုနိုင်အောင်လို့အဲ့ Facebook စာမျက်နှာပေါ်မှာတင်ထားပေးပါရစေ။လွယ်လွယ်ကူကူအဆင်ပြေပြေနားဆင်လို့ရမယ်လို့မျှော်လင့်ပါတယ်နော်။ VOA ကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်။ရှင်တွေရဲ့ရင်ဖွင့်စာတွေကိုဆက်ပြီးတော့ဖော်ပြပေးသွားခြင်းပါတယ်ပထမဦးဆုံးရှမ်းပြည်တောင်ပိုင်းကနေပြီးတော့မူရစီပြဿနာရှိနေလို့ဆိုပြီးတော့စိတ်ညစ်ပြီးတော့စာရေးလာတဲ့တော်ရရှင်ခွန်မရဲ့စာကိုဖော်ပြပေးခြင်းပါတယ
်မင်္ဂလာပါ VOA ခင်ဗျာကျွန်တော်မေးခြင်းပါတယ်ကျွန်တော်တို့ရှမ်းပြည်တောင်ပိုင်းပအိုးကိုပိုင်အုပ်ချုပ်ရေးဒေသကဟိုပုံးပင်လောင်းစီဆိုင်တောင်ကြီးတောင်ဘက်ကြောက်တလုံးမြို့နယ်ဒေသခွဲရွာတွေမှာအများစုကပအိုးတွေဖြစ်ပါတယ်မူရစီဝါကရေလိုပေါနေတာပါခင်ဗျာမူရစီဝါနှိမ်နင်းရေးဆိုတာအဲ့ဒီဒေသတွေမှာတကယ်ပဲဥပဒေဆိုတာမရှိတော့ဘူးလားရဲလုံကြုံရေးဆိုတာလည်းမရှိယောက်ျားလေး80ရာခိုင်နှုန်းကမူရစေဝါတွေတုံးနေတာကိုမြင်ရပါတယ်တကယ်ကိုစိတ်မကောင်းပါဘူ
းမူရစေဝါနှိမ်နင်းရေးတွေတကယ်ပဲမနိုင်တာလားဒါမှမဟုတ်တစ်ခုခုပဲမှားနေသလားတဲ့ယောက်ျားလေးတွေတော်တော်များများမူရစေတုံးနေကြတယ်ဒေတာဖွံ့ဖြိုးရေးအတွက်အထူးစိတ်မကောင်းဖြစ်ရပါတယ်ဆိုပြီးတော့သောရရှင်ခွန်မရေးလာတာပါဖုန်းတာဝါတိုင်းရွာနောက်မှာလာထောင်တဲ့အတွက်ကြောင့်မလို့ဒါရွာကိုလှုပ်ကြံတာပါလားဆိုပြီးတော့စိုးရင်ကြီးရေးလာတဲ့သောရရှင်ကတော့လင့်ထက်မောင်းဖြစ်ပါတယ
်ကျွန်တော်တို့ရွာမှာဖုန်းတာဝါတိုင်းကုမ္ပဏီကငွေသိန်း30မလုံးပေးပြီးတော့ဖုန်းတာဝါတိုင်းစိုက်ထူဖို့ပြင်ဆင်နေပါတယ်ကျွန်တော်တို့မှာတခြားလက်လန်းမမိတာကြောင့် VOA သတင်းဌာနကိုအားကိုးပြီးတော့တင်ပြအပ်ပါတယ်ကျွန်တော်တို့နိုင်ငံလိုတခြားနိုင်ငံတွေမှာလည်းပဲလူနေထူထပ်တဲ့ရက်ကွက်ကျေးရွာတွေမှာဖုန်းတာဝါတိုင်းတွေစိုက်ထူကြတာပါပဲလားဥပမာအင်္ဂလန်ဂျပန်နော်ဝေးကာတာနိုင်ငံတွေမှာကျွန်တော်တို့နိုင်ငံလိုရက်ကွက်ကျေးရွာတွေမှာဖုန်းတာဝါတိုင်းစိုက်တယ်မစိုက်ဘူးသိကြပါတယ်ဗုဒ္ဓဘာသာမြန်မာနိုင်ငံမျိုးရည်ရွယ်ချက်ရှိရှိလှုပ်ဆောင်နေရလားဆိုတာကိုလည်းသိကြပါတယ
်ဟုတ်ကဲ့ပါဒီတော်ရရှင်ကသူ့ရဲ့စာနဲ့တူတူရှောက်လွာစာရင်းနဲ့စာတစ်စောင်ကိုလည်း Facebook ပေါ်ကနေပေးပို့လာပါတယ်ဒီတော်ရရှင်ရဲ့စာကိုအကြံပြုဖတ်ကြည့်တော့ဒီဖုန်းတာဝါတိုင်းတွေကလူတွေရဲ့ကျန်းမာရေးကိုဘယ်လောက်တောင်မှအနေရပေးနိုင်လဲဆိုတဲ့အကြောင်းကိုရေးထားတာတွေ့ရပါတယ်ဟုတ်ကဲ့ပါဒီတော်ရရှင်ကိုဖြည့်ပေးရမယ်ဆိုရင်တော့အရင်ဆုံးစိတ်အေးအောင်ပြောချင်တာကတော့ဒီ cell phone tower တိုင်းနေကြောင့်ကင်ဆာရောဂါဖြစ်နိုင်နေဆိုတာမဟုတ်ပါဘူးလို့ပဲဖြစ်ခြင်းပါတယ် American Cancer Society American Cancer အဖွဲ့ကတေချာသုတေသနအလုပ်ပြီးတော့မှသူတို့ပြောထားတာဖြစ်ပါတယ်သူတို့ website မှာဝင်ပြီးတော့ကြည့်နိုင်ပါတယ်နော် cell phone tower တိုင်းနေကနေထုတ်လွှင့်တာက RF လို့အတူကောက်ခေါ်တဲ့ radio frequency signals radio line တွေပဲဖြစ်ပါတယ်နိုင်ငံ
Now, bro, cell phone tower running. I'm your ma. Town of Madrid line. You go phone in a chase. Yeah, I'm not here. Dress amlo. Through here, to the radio line. Ale. FM radio line. No loud. The microwave line. No loud. Be up your navy. Chipani. American Beyond Zoo Maro, the Beyond Zoo, Setway Commission, FCC, the Radio Line, RF Line, Balauti Tidwin, and the Majules Ratama Pitara Shivari. A lot of the cell phone tower in the Tread Radio Line, A Line and Hitati, Miapulo Sovari. Biro British Gani Biro, to written out the Kumaro, Midazu Tata, Klinger, she and Midazu Tatango, to written out Zero, Klinger, Boari, my Pitta, Kansa, Yoga, Muriga, cell phone tower in Nama, Nate Moon, Sessa Mumishus, Radriare, Lule Sovari. Tadamo Didora Shin in a same Bu, Nabro, Nabra 2 years, some of the Kare, Bay Light Lumiodi. Buddha Bada Jaya Yakwati Yamadilo cell phone tower in it, town below Buddha Bada Rigo, name him alone it is Ragaro Tamatiman at Jalu Rigani Biro. Dominica Nangamas Bada Yetikium Pianlo, Supumuri Pianlo, a Jaudiari portrait on the mean that change out Biro, Los Anelu Yusayamari, Sabina, a Tauta Yaro, the American Piazumarama, Ba Tautama, Madrius Radilumio, Jama Yepoesi Rigani, dear Wimpioni Rapsipari. Deep Hego Jaino, saying in it, Edwala Pilumioni Marisha. မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ် bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါရှင့အခုတော့ view ရတော်ရရှင်နေကိုတော်ရရှင်တယောက်တောင်းထားတဲ့တချင်းနေနဲ့ဖြောပြေးပေးကြပါလိမ့်ရှင် Messenger ကနေပြီးတော့သူကအစာရေးပြီးတော့တချင်းတောင်းလာတာဖြစ်ပါတယ်ပြင်းဦးလွေမျိုးကမောင်လေးကြော်စွာဝင်းကနေပြီးတော့ကြောက်စဲမျိုးကအဖိုးနဲ့အဖွားတွေဝေလာရဲ့အနည်းဆုံးရန်သူဆိုတဲ့တခြင်းလေးတောင်းဆိုခြင်းပါတယ်။ကျေးသီးမြို့နယ်လုံဖုရက်ကွက်ကညီလေးစိုင်းတန်အောင်ခေါ်စိုင်းခန့်အောင်အတွက်လေအမြဲတမ်းသတိရနေပါတယ်ဆိုတဲ့စကားလေးလည်းပါခြင်းပါတယ်။ VOA အဖွဲ့သားတွေထောက်ရအောင်မြင်ပါစေလို့ဆုတောင်းပေးပါတယ်။ပထမဦးဆုံးတခြင်းတောင်းတာမလို့သူတခြင်းတောင်းတဲ့နေရာမှာအမှားပါရင်လည်းတောင်းမှန်ပါတယ်ဟုတ်ကဲ့။တခြင်းတောင်းတာဘာမှမမှားပါဘူးနော်။တခြားသောရရှင်တွေလည်းတည်သွားရအောင်ထပ်ပြောချင်တာပါအခုလိုမျိုးဒီသောရရှင်လိုမျိုး Messenger ကပို့ပြောလဲတချင်းတောင်းလို့ရတယ်လို့ Facebook စာမျက်နှာလည်းကျမတို့သတင်းတွေအောက်ကနေပြီးတော့လဲလာစာရေးပြီးတော့တချင်းတောင်းလို့ရပါတယ် email ကနေတချင်းတောင်းမယ်ဆိုရင်တော့ကျမတို့ရဲ့ email လိပ်စာ bambi@voanews.com စီကိုစာရေးပို့ပြီးတော့တချင်းတောင်းနိုင်ပါတယ်နော်ဒီတော့ဒီတစ်ပတ်ဒီသောရရှင်တောင်းဆိုထားတဲ့ဒီကိုကျော်စွာဝင်းပြင်းဦးတွေကကိုကျော်စွာဝင်းတောင်းဆိုထားတဲ့ဝေလာတီဆိုထားတဲ့အနည်းဆုံးရန်သူဆိုတဲ့တခြင်းလေးနဲ့ဖြောပြပေးကြပါလိမ့်။ဒီတခြင်းတောင်းထားတဲ့သူတွေနဲ့တကွာသောရရှင်နဲ့အားလုံးနှစ်ချိုက်ခံစားနိုင်နိုင်မယ်လို့မျှော်လင့်ပါတယ်ရှင်။နားဆင်ကြည့်ပါအောင်နော
်။လူချင်းနာတွေကုန်းသားနေယူသွားပါ။ငါတို့တခုတော့စူတောင်းပေးခဲ့လိုက်ပါ။နောက်တန်တရားမှာအချစ်ကြောင့်မသိတဲ့လူသားအဝတ်ကျွေးရှိသမျှချေပါတစ်ခူတာငါတေးတေးချာချာတီချီစွာချစ်ထားသမျှနောက်ကျောကမင်းထိုးတဲ့ဓာတ်စေပေါ်လိုက်တာနာချင်မပစစ်တမ်းမှုမရှိတဲ့တီတာကိုမပြန်လေကနှုတ်လို့ယူပါရှိသမျှအကုန်ပေါ်အခါရှိမိသူရင်ကိုစုံကန်ထွားသွားပါနေတိုင်းစောက်ပွင့်နေစဖန်အပါတယ်
ဝေလာတီဆိုထားတဲ့အနည်းဆုံးရန်သူဆိုတဲ့တချင်ကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့တေးတချင်တောင်းလွာတွေကိုတင်းငရီနေညပိုင်းနဲ့တင်းလာနေမနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်အားလည်းထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့လည်းဓာတ်ရိုက်နားဆင်လို့ရပါတယ်ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုဓာတ်ရိုက်နားမထောင်လိုက်ရဘူးမကြည့်ရှုလိုက်ရဘူးဆိုတော့ VOA ရဲ့အင်တာနက်အစာမျက်နှာမှာပြန်ပြီးတော့နားဆင်ကြည့်ရှုနိုင်ပါတယ်ရှင်ကျမတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါတယ် VOA ကိုလည်းစာရေးကြပါဦးနော်တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင
်မနာနဲ့တိတ်ခပြာချွတ်သွားပါဖြူစင်
အီတနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်ကပီဇာဖန်နာကိုတင်ဆက်ပေးကြတာဖြစ်ပါတယ်။အခုတော့ဒတင်းလာဆရာစီသူအောင်မြင့်ရဲ့ပြည်ရင်းတုံးသက်ချက်ကိုထုတ်လွှင့်ပေးပါရမယ်။တမရရဲ့အစီအစဉ်တင်တဲ့မူရစီဝါပြဿနာထိတိရရကန်တွင်နိုင်ပါမလားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြထားပါတယ်။မတ်အင်ဂျင်နီယာကအကူအညီတင်ဆက်ထားပါတယ်ခင်ဗျာ
။ပြီးခဲ့တဲ့ဇူလိုင်လ26ရက်နေ့ကမြန်မာနိုင်ငံနေရာအနှံ့ပြားမှာအပြည်ပြည်ဆိုင်ရာမူရစ်စေဝအလွဲသုံးမှုနဲ့တရားမဝင်ရောင်းဝယ်မှုတိုက်ဖြစ်ရတဲ့အခမ်းအနားတွေကျင်းပကြပါတယ်။ရန်ကုန်မန္တလေးနဲ့တောင်ကြီးမှာဖမ်းဆီးရမိထားတဲ့မူရစ်စေဝတွေမိရှို့ဖျက်ဆီးတဲ့အခမ်းအနားတွေလုပ်ခဲ့ကြပြီးနေပြည်တော်မှာလုပ်တဲ့အခမ်းအနားမှာတော့သမရဦးဝင်းမြင့်ကိုယ်တိုင်တက်ရောက်မိခွန်းပြောပါတယ်။သူမိခွန်းဟာအတော်လေးကိုရှည်လျားပြီးမူရစ်စေဝနဲ့ပတ်သက်လို့မြန်မာနိုင်ငံမှာတကယ်ဖြစ်ပျက်နေတာတွေပြဿနာတွေနဲ့နောက်နှိမ်နှင်းရေးကိစ္စတွေမှာသူဘယ်လိုကင်တွယ်မလဲဆိုတဲ့အချက်တွေလည်းပါဝင်ပါတယ်။ပြောရရင်မူရစ်စေဝါပြဿနာနဲ့ပတ်သက်ပြီးတမရအဆက်ဆက်မှတ်ချက်ပေးပြောဆိုမှုတွေထဲမှာအပြည့်စုံဆုံးနဲ့အရှည်လျားဆုံးမိခွန်းတော်ဖြစ်ဖွယ်ရှိပါတယ်။သူဘာတွေပြောခဲ့သလဲ။မူရစ်စေဝါနှိမ်နှင်းရဲ့သူ့အစီအစဉ်တွေကဘာတွေလဲ။ရှေ့နာကမြန်မာနိုင်ငံမူရစ်စေဝါပြဿနာအလားအလာဘယ်လိုရှိနိုင်မလဲဆိုတာကုတပတ်သုံးသပ်တင်ပြသွားပါမယ်
။တမရဦးဝင်းမြင့်ဟာသူ့မိခွန်းထဲမှာမြန်မာနိုင်ငံကမူရစ်စေဝါပြဿနာကိစ္စပုံမှန်လင်းလင်းဝန်ခံခဲ့ပါတယ်။မိခွန်းတနေရာမှာသူဟာပထမအကြိမ်လွှတ်တော်တက်တန်းကာလာရုံးကတရားဥပဒေစိုးမိုးရေးကော်မတီအတွင်းရေးမှုအနေနဲ့ပြည်내နဲ့တိုင်းတွေကိုတွားရောက်ခဲ့တဲ့အကြောင်းအဲ့ဒီမှာចောင်းသူចောင်းသားတွေဟာចောင်းအကြိမ်အတွင်းမှာကိုပဲမူရစ်စေဝါတွေသုံးဆွဲနေကြတာကိုစိတ်မကောင်းဖွယ်ရာကြားသိတွေ့ရှိခဲ့ရကြောင်းစာတင်ចောင်းတွေမှာတော့မူရစ်စေဝါကိုចောင်းသားလူငယ်တွေအဖိုးနဲ့နဲ့လက်လန်းမီလွယ်လွင့်တကူသုံးဆွဲနေကြတဲ့သတင်းတွေကြားသိခဲ့ရပြီးဒါဟာတိုင်းပြည်ရဲ့အနာဂတ်ကိုကြာရှုံးမှုနှွန်တွင်းတဲ့တွန်းပို့နေတယ်လို့သူခံစားရတယ်လို့ဆိုပါတယ်ဒီပြဿနာကိုညီညီညွတ်ညွတ်နဲ့မဖြေရှင်းနိုင်ဘူးဆိုရင်နောက်လာမယ့်ဆယ်စုနှစ်အတွင်းမြန်မာနိုင်ငံရဲ့အနေအထားမတွေးဝင့်စရာအခြေအနေစိုက်ရောက်လာနိုင်တယ်လို့ဆိုပါတယ်ဒါတွေကမြန်မာနိုင်ငံတွေကမူရစ်ဆေးဆွဲပြဿနာလောက်ကိုပြောတာရှိပါသေးတယ်သမရဦးဝင်းမြင့်အနေနဲ့သူ့မိန်ကွန်းထဲမှာဖော်ပြမထားပေမဲ့မြန်မာနိုင်ငံမူရစ်ဆေးဝါထုတ်လုပ်ဖြန့်ဖြူးမှုဟာအိမ်နီးချင်းနိုင်ငံတွေတွေမကအရှိလေပိုင်းနိုင်ငံတွေကနေဒါလိုဝေးလံခေါင်းဖျားတဲ့နိုင်ငံတွေအထိဒုက္ခပေးနေတာတွေ့မြင်နိုင်ပါတယ်တိတ်မကြသေးခင်ကမလေးရှားနိုင်ငံမှာကွန်တိန်နာတွေဖမ်းမိလိုက်တဲ့စိတ်ကြွနဲ့မူရစ်ဆေးအမြောက်အများဖမ်းမိတဲ့ကိစ္စဟာနမူနာတစ်ခုပါမြန်မာနိုင်ငံရှမ်းပြည်နယ်ရွှေတရီကန်ဧရိယာကထုတ်လုပ်တဲ့မူရစ်ဆေးဝါးအများအပြားမြန်မာနိုင်ငံအနှံ့အပြားကိုစီးထွက်သွားပြီးတချို့ပြည်တွင်းမှာတုံးတချို့အိမ်နီးချင်းနိုင်ငံတွေစီရောက်အခုနောက်ဆုံးသိရတာကတော့တရဝင်းကွန်တိန်နာလမ်းကြောင်းကနေတောင်နိုင်ငံတကာကိုရောက်သွားတယ်ဆိုတာပါပဲ
သမရရဲ့မိခွန်းထဲမှာတော့2019ခုနှစ် UNODC ရဲ့အစီရင်ခံစာအရ2019ခုနှစ်အတွင်းဘိန်းဆိုင်ပြုံးမှု25ရာခိုင်နှုန်းကျဆင်းပြီးထုတ်လုပ်မှုလည်း14ရာခိုင်နှုန်းကျဆင်းသွားတယ်လို့ဆိုပါတယ်သူထည့်မပြောတာကတော့ infectmin လို့ ester c လို့စိတ်ကြွဆေးပြားထုတ်လုပ်မှုအဆမတန်များပြားလာတာကိုပါ2018ခုနှစ်အတွင်းဖမ်းမိတဲ့မူရစ်ဆေးဝါးတွေရဲ့ကာလတန်ဖိုးချိပဲတောင် ကျပ်ငွေဘီလီယံ920ကျော်ဘူးအမေရိကန်ဒေါ်လာနဲ့ဆိုသန်းပေါင်း380ဘူးလောက်တောင်ရှိနေပါတယ်တကယ်တကယ်လွတ်မြောက်ပြီးအယောင်းဝယ်အကူအသတ်လုပ်နေတဲ့ပမာဏဆိုရင်တော့ဒီထက်အဆပေါင်းများစွာပိုများနိုင်ပါတယ်မူရေးဆေးဝါးနှိမ့်နေတဲ့ပတ်သက်ပြီးသမရကတော့လက်ကြီးပင်ရင်းနေရာတွေကိုကင်တွယ်ဖို့ရောင်းဝယ်ဖောက်ကားနေတာတွေကိုမမြင်ချင်းအောင်ဆောင်လွှတ်ထားပေးတဲ့အဂရိလိုက်စားသူတွေကိုအရေးယူဖို့ပိုင်ရှင်မဲ့ဆိုတာတွေကိုတင်းတင်းကြပ်ကြပ်ကင်တွယ်ဖို့ညွှန်ကြားထားပြီးဖြစ်တယ်လို့လဲဆိုပါတယ်
ဒါအပြင်အောက်ခြေကအေးအေးယူကင်တွယ်မှုစိတ်မချရတာကြောင့်သူ့ရဲ့သမရယုံမှမူရီစေဝါတားဆီးနှိမ်နှင်းရေးအထူးအဖွဲ့ကိုဖွဲ့စည်းထားပြီးဖြစ်တဲ့မူရီစေဝါနဲ့ပတ်သက်ပြီးဓာတ်ရိုက်သတင်းပေးနိုင်မယ်။မူရီစေဝါအထူးသတင်းတိုင်ကြားရေးဌာနဆိုတာမျိုးလည်းဖွဲ့စည်းထားပြီးဖြစ်တဲ့မူရီစေဝါသတင်းပေးလာရင်အချက်အလက်တွေအားလုံးလျှို့ဝှက်ပေးထားမယ်။တင်စီရမိတဲ့အထက်ကလည်းစုချင်းငွေတွေပေးအောင်မယ်လို့ဆိုပါရယ်။သမရရဲ့မိကွန်းကိုကြည့်လိုက်ရင်မူရီစေဝါတားဆီးနှိမ်နှင်းရေးနဲ့ပတ်သက်ရင်တာဝန်ရှိအောက်ခြေရဲတပ်ဖွဲ့အဆင့်ဆင့်ကိုမယုံရတော့ဘူးဆိုတဲ့သဘောတက်ရောက်ပါတယ်။အလားတူစကားမျိုးမန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကလည်းပြောဆိုပူပါတယ်။ပြီးခဲ့တဲ့လအတွင်းကျင်းပပြီးသွားတဲ့တိုင်းကအကောင့်ထဲပေါ်နိုင်တဲ့လုပ်ငန်းတွေနဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲမှာသူကမူရီစေဝါပြဿနာတိုင်းအဆင့်ရဲမှူးကြီးကိုမေးမြန်းတဲ့အကြောင်းရဲမှူးကြီးပြန်ဖြေတာကအရင်တုန်းကဆိုရင်ရဲတပ်ဖွဲ့ဟာမူရီကုံကူးတွေကိုစုံစမ်းထောက်လန်းတဲ့အကြောင်းအခုနောက်ပိုင်းခေပြောင်းပြီးမူရီမှောက်ခိုးတွေကရဲတွေဘာလုပ်မလဲအချိန်ပြည့်စောင့်ကြည့်သတင်းပေးတွေထားထားပြီးဖြစ်ကြောင်းဒါကြောင့်ရဲတပ်ဖွဲ့ကဖမ်းမယ်စီးမယ်ဆိုတာနဲ့ရှောင်ပြေးသားဖြစ်တဲ့အကြောင်းဒါကြောင့်မူရီစေဝါနှိမ်နှင်းရေးမလွယ်ကူဘူးလို့ပြောတယ်လို့ဆိုပါတယ်သူဆိုလိုရင်းကတော့ရဲတပ်ဖွဲ့အတွင်းအချင်းပြဲအာဂရီလိုက်စားမှုကြီးထွားနေတဲ့ပြဿနာကိုရည်ညွှန်းနေပြီးသမရမေကွန်ကလည်းအဲ့ဒီအချက်နဲ့ထပ်တူဖြစ်ကြောင်းအတည်ပြုထားပါဗျ။ဒါကြောင့်အောက်ခြေမှာအာဂရီလိုက်စားမူရင်စေဝါမဖမ်းလို့ဗဟိုကအထူးအဖွဲ့ဖွဲ့ပြီးဖမ်းဖို့ကြိုးစားရတယ်ဆိုတဲ့အတိတ်ပဲတက်ရောက်စီပါဗျ။တကယ်တကယ်အဲ့ဒီလိုအစီအစဉ်မျိုးအောင်မြင်နိုင်ပါမလားဆိုတာကတော့မေကွန်ထုတ်စရာအများကြီးရှိနေပါဗျ
။မြန်မာနိုင်ငံမူရင်စေဝါပြဿနာကိုပြန်ကြည့်လိုက်ရင်ပင်ရင်ထုတ်လုပ်တဲ့နေရာတွေဟာနေမြေတည်ငြိမ်မှုသိမ့်မရှိတဲ့လက်နက်ကန်ဧရိယာတွေများပါတယ်။အဲ့ဒီထဲမှာအစိုးရနဲ့အပြစ်မရရသေးတဲ့အဖွဲ့တွေအပြစ်ရပြီးသားအဖွဲ့တွေအပြင်အစိုးရအသိမှတ်ပြုပြည်သူစစ်လိုအဖွဲ့မျိုးတွေလည်းပါဝင်ပတ်သက်နေပါတယ်။ဒီအတွက်မူရီစေဝါထုတ်လုပ်မှုအသေးချာရော့ကြဖို့ဆိုရင်လက်နက်ကန်ပြည်ပခပြည်လဲအောင်ဖြေရှင်းတာကိုဩဇာကလက်နက်ကန်အဖွဲ့တွေရန်ပုံငွေရဖို့မူရီစေဝါထုတ်လုပ်တာတွေမျက်စိမှိတ်ပေးထားတာစတဲ့ပြဿနာတွေဖြေရှင်းရမှာဖြစ်ပြီးအဓိကသက်ဆိုင်တာကတော့တမတော်ပဲဖြစ်ပါတယ်။နောက်တစ်ခုကတော့ရဲတပ်ဖွဲ့အတွင်အဂရိလိုက်စားမှုထိထိရောက်ကန်တွယ်ဖို့နဲ့မူရီစေဝါစုံစမ်းထောက်လှမ်းဖမ်းဆီးရမှာကြွန့်ကျင်လာအောင်လုပ်ပေးဖို့ဖြစ်ပါတယ်။ဒီလိုအဓိကကျတဲ့ပြဿနာတွေကိုမဖြေရှင်းနိုင်ပဲဘဟုမှအထူးအဖွဲ့တစ်ဖွဲ့ထားရှိုံသတင်းပေးသူကိုစုငွေပေးမယ်လို့ကြေညာယူနေတော့မူရီစေဝါပြဿနာကြီးကိုထိထိရောက်ကန်တွယ်ဖြေရှင်းနိုင်လိမ့်မယ်လို့မမျှော်လင့်နိုင်ပါကြောင်းတင်ပြလိုက်ရပါတယ်။
ဒရင်သာဆရာစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသက်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်။ VOA မြန်မာဘက်ကတရင်လာနေမနေ့ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုဆက်ပြီးတော့နားဆင်ရမှာကတော့ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ပဲဖြစ်ပါတယ်။ဒီလိုထူးထူးခြားခြားစံပြတဲ့သတင်းတွေကိုမိုက်အီတန်ဆင်နဲ့ကိုငင်းညံ့တို့ကတင်ပြထားပါတယ်ခင်ဗျာ
။ဘီယောဇူဝါရှင်တန်ဒီစီမြို့တော်မှာနှစ်စဉ်ကျင်းပမည်ဖြစ်တဲ့ဂူးချိန်မြောက်ဇီဘာကလွတ်လပ်ရေးနဲ့အစားအသောက်ပွဲကိုဇူလိုင်လ3ရက်နေ့မှာကျင်းပခဲ့ပါတယ်။ဒီပွဲမှာပထမဆုံးရခဲ့သူမော်လီရှွာလာကတော့သူ့ရဲ့ချန်ပီယံဘွဲ့ကိုကာကွယ်သွားခဲ့ပြီးတော့10မိနစ်အတွင်းမှာဘာကာ28လုံးစားပြခဲ့ပါတယ်။ပင်ပင်ရှိရှိနဲ့ကယ်လီဖိုးနီးယားပြည်နယ်မှာနေတဲ့သူမော်လီကိုကြည့်ရင်တော့ဒီလောက်အစားစားနိုင်မယ်လို့မထင်ရမိမယ်လေ။သူဟာကမ္ဘာနံပါတ်1အစားချန်ပီယံဖြစ်ပြီးတော့ဒီနှစ်မှာလည်းဘာကာအလုံးရဲ့အများဆုံးစားနိုင်တဲ့တရဖွဲ့ကိုဆက်ထိန်းထားနိုင်သူဖြစ်ပါတယ်။ကမ္ဘာနံပါတ်2အစားချန်ပီယံ Notorious Bob နဲ့နံပါတ်3Tiger Wings and Things တို့ကိုအနိုင်ရသွားလည်းဖြစ်ပါတယ်။ပထမဆုံးဒေါ်လာ1500ရသွားတာဖြစ်ပြီးတော့အစားကောင်းပြိုင်ပွဲကောင်းတကယ်ချင်းကောင်းနေရှိတဲ့နေရာတွေမှာလိုက်ပြိုင်နေလို့ Champion Schwaller ကပြောပါတယ်။ဒီပွဲမှာ Pennsylvania ပြည်နယ်က Dan Killer Kennedy ကဒုတိယရသွားတာဖြစ်ပြီးတော့ဒေါ်လာ150ငွေသားစုကိုရသွားပါတယ်။ဇူလိုင်လ4ရက်လွတ်လပ်ရေးနေ့မတိုင်ခင်တည်းရဲ့လိုမှကျင်းပတဲ့ဒီအစားပြိုင်ပွဲမှာစုချင်းွေချင်းမြင့်ခဲ့ပြီးတော့တနိုင်ငံလုံးမှာနာမည်အကြီးဆုံးအစားပြိုင်ပွဲဖြစ်တဲ့ဆိုပြီးတော့အစီအစဉ်သူတွေကပြောပါရရှင
်။ဟေးကမ္ဘောဒီးယားနိုင်ငံဟာကမ္ဘာအခြေစုံလက်ရက်ပဝါကပ်တစ်ခုကိုရက်လုလိုက်ပြီးဒီနေ့ကမ္ဘာဆန်ကျင်တင်လိုက်ပါတယ်။ကမ္ဘောဒီးယားနိုင်ငံကကြော်ကြားတဲ့ခမာအမျိုးသားပဝါအတိုင်းပေ3600ကျော်ရှည်လျောင်းအောင်ရက်လုပြီးဆန်ကျင်တင်ခဲ့တာပါ။လက်ရှိအာနာယပါတီနဲ့ဆက်နွယ်နေတဲ့လူငယ်လှုပ်ရှားမှုတစ်ခုကို အားပေးကြတဲ့လူပေါင်း 23,000 ကဖနန်းမွင်တော်ဝင်နန်းတော်ရှိမှာအချိန်6လကြောင်ဒီပဝါကိုရက်လုတ်ခဲ့ကြတာဖြစ်ပါတယ်။ဝင်းကြီးချုပ်ဟွန်ဆန်ကိုတိုင်တော့အနှဲငယ်ဝင်ရက်ပြီးအားပေးချီးမြှောက်ခဲ့ပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့ကဒီလက်စီးပဝါကိုဂင်းနစ်အဖွဲ့အစည်းကဝန်ထမ်းတွေတန်းယူခဲ့ကြပြီး 3,882 ပေကျော်ရှိတဲ့အတွက်ကမ္ဘာစံချိန်ဝင်တယ်လို့ကြေညာပေးခဲ့တာပါ။ဝင်းကြီးချုပ်ဟွန်ဆန်ရဲ့အငဲဆုံးသားဖြစ်သူဟွန်မန်နီလည်းတက်ရောက်ခဲ့ပြီးဒီစံချိန်ဟာကမ္ဘောဒီးယားနိုင်ငံသားတွေအားလုံးအတွက်လို့ပြောကြားခဲ့ပါတယ်။
ရှမ်းနိုင်ငံမှာကျင်းပနေတဲ့ကမ္ဘာဖလားဘောလုံးပွဲမှာအင်္ဂလန်အသင်းကိုအားပေးတဲ့ပရိသတ်တွေအနေနဲ့စိတ်ဖြစ်ကြီးတာပြေပျောက်စေဖို့ခွေးကလေးတွေကနဲ့ဘောလုံးပွဲကို Facebook စာမျက်နှာမှာကြည့်ခွင့်ရခဲ့ကြပါတယ်။ဒုတိယအဆင့်ရှုံးထွက်ပွဲစဉ်ဒီမှာတောင်အမေရိကကကိုလံဘီယာအသင်းနဲ့ကြုံခဲ့ရတဲ့အင်္ဂလန်အသင်းဟာဒုဂိုးစီတရေဖြစ်ခဲ့ပြီးတော့အချိန်ပိုမှာလည်းအနိုင်ရှုံးအဖြစ်မထွက်ခဲ့တဲ့အတွက်ပယ်နယ်တီကမ်းပြီးတော့ဆုံးဖြတ်ခဲ့ရပါတယ်။ပယ်နယ်တီကရာမှာတော့အင်္ဂလန်အသင်းက၄ဂိုးသုံးဂိုးနဲ့နိုင်ခဲ့ပါတယ်။အခုခွေးကလေးတွေကနဲ့ဘောလုံးပွဲကိုတော့အင်မွေးတိရစ္ဆာန်စားသောက်ကုမ္ပဏီ Fresh Pet ကစီစဉ်တာဖြစ်ပြီးတော့အင်္ဂလိပ် Bulldog ခွေးဘလူးခွေးကလေးတွေတစ်ဖက် Maltese Bichon ခွေးကလေးတွေကတစ်ဖက်ကန်ခဲ့တာကိုဇူလိုင်3ရက်နေ့ကဘောလုံးပွဲစဉ်နဲ့တိုက်ဆိုင်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးခဲ့ပါတယ်။အင်္ဂလန်အသင်းဟာဆိုရင်ကမ္ဘာဖလားပွဲတွေမှာ1966ခုနှစ်ကတည်းကပယ်နယ်တီကန်သွင်းတဲ့အချိန်တွေမှာရှုံးနေခဲ့ရတာဒီကြီးပဲရှိခဲ့တဲ့အတွက်အင်္ဂလန်ပြည်သက်တွေအတွက်စိတ်ပျက်စရာတွေကြီးပဲဖြစ်ခဲ့ရပါတယ်။ဘောလုံးပွဲအချိန်ကြောင့်နှလုံးရောဂါလိုကျန်းမာရေးကိုထိခိုက်နိုင်တဲ့အတွက်အားပေးသူပြည်သက်တွေအနေနဲ့အသက်မမန်ရှူကြဖို့ကဖိန်းနဲ့ပါတဲ့ကော်ဖီမတောက်ဖို့အကြံပေးချက်တွေလည်းရှိနေပါတယ်။အခုလိုချစ်စရာကောင်းတဲ့ခွေးကလေးတွေကိုကြည့်လိုက်ရင်လည်းခဏတာစိတ်ဖိစီးရာတွေပြေတဲ့အတွက်အခုလိုစီစဉ်ပေးထားတာလို့စီစဉ်သူတယောက်ကပြောပါတယ်ရှင
်။အားတော့ထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ဒီအစီအစဉ်ကိုအပတ်စဉ်တနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနေ့ဖက်အစီအစဉ်တွေမှာနားတော်တာဆင်နိုင်ကြပါတယ်ခင်ဗျာ view မြန်မာဘက်ကထုတ်လွှင့်ပေးတဲ့တနင်္လာနေ့မနေ့ဖက်အစီအစဉ်တွေကိုနားဆင်နေကြတာပါအခုလို VOE ရဲ့တနင်္လာနေ့မနေ့ဖက်ထုတ်လွှင့်ပေးနေတဲ့တနာရီစာအစီအစဉ်ကို9:00 နာရီကနေ9:00 ထိလိုင်းဒိုမီတာ16 kHz 10083ညလိုင်းဒိုမီတာ19 kHz 15115နဲ့လိုင်းဒိုမီတာ24 kHz 12123တို့ကနေပြန်လည်ပြီးတော့ထုတ်လွှင့်ပေးဦးမှာဖြစ်ပါတယ်။ VOE မြန်မာပိုင်းရဲ့တနင်္လာနေ့မနေ့ဖက်စီစဉ်တွေကိုနားဆင်နေကြရတာပဲဖြစ်ပါတယ်။အခုတော့နိုင်ငံတကာသတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
။ထိုင်းနိုင်ငံချင်းရန်ခိုင်မဲဆိုင်မြို့ကကြောက်ကူထဲမှာသတင်းနှစ်ပတ်ကျော်ပိတ်မိနေတဲ့ចောင်းသား12ဦးနဲ့ဘောလုံးနီးပြတူပါတဲ့အဖွဲ့တွေကចောင်းသား4ယောက်ကိုတနင်္ဂနွေနေ့မှာကဲတင်နှိုင်းလိုက်ပါပြီ။သူတို့ရောက်နေတဲ့နေရာဟာဂူဝါကနေအတွင်းပိုင်း2မိုင်ခွဲလောက်အကွာမှာရှိနေတာဖြစ်ပြီးဂူထဲမှာတော့ရေကြီးပြီးရေစီယာပြင်းထန်နေပြန်မှောင်မဲနေတာဘာမှမမြင်ရတဲ့အတွက်ကဲဆယ်ရေးလုပ်ငန်းဟာတိတ်ရှုပ်ထွေးပြီးတော့အန္တရာယ်ကြီးလာပါတယ်။ဒါကြောင့်သူတို့ကိုကဲထုတ်မဲ့ဂူရင်းတစ်လျှောက်ကဲဆယ်ရေးလုပ်သားတွေအောက်ဆီဂျင်ဘူးတွေပြန်ပြီးဖြစ်နေတော့ကြံရှောက်ကိုကဲထုတ်မဲ့လုပ်ငန်းကိုခਿੱတဆိုင်ငံ့ထားရပါတယ်။American ဖြစ်ရစနဲ့ဆက်ဆံရတဲ့တိဆောက်တဲ့နေရာမှာ Vietnam နိုင်ငံကိုအတူယူဖို့အတွက် American နိုင်ငံချိုင်းဝန်ကြီး Mike Pompeo ကမြောက်ကိုရီးယားကိုတနင်္ဂနွေနေ့မှာတိုက်တွန်းလိုက်ပါတယ်။ Vietnam နဲ့ American တို့ကြားစစ်ပွဲအဆုံးသတ်သွားပြီးတဲ့နောက်နှစ်ပေါင်း40ကျော် Vietnam နိုင်ငံကလုတ်တာမျိုးကိုအတူယူဖို့အတွက်တိုက်တွန်းတာဖြစ်ပါတယ်။ပြီးခဲ့တဲ့မတ်လမှာအစိတ်တင်ပြီးရုရှားတရှုဟောင်းတို့ဦးနာဖျားမကျန်းဖြစ်တဲ့အလားတူအာယုန်ကျော်ထိဓာတ်ရုအစိတ်တင်သူအမျိုးသမီးတို့ဦးတေဆုံးသွားတဲ့အတွက်ဗြိတိရှ်ရဲတပ်ဖွဲ့ကလူသေမှုဖွင့်ပြီးတော့စုံစမ်းစစ်ဆင်နေပါတယ်။တေဆုံးသူကအသက်44နှစ်အရွယ် Don Struggles ဖြစ်ပါတယ်။ဂျပန်နိုင်ငံအနောက်တောင်ပိုင်းမှာ3ရက်ဇက်တိုက်အပြင်းထန်မိုးရွာပြီးမြေပြိုကျတဲ့အတွက်လူ80ထဲမှနေတေဆုံးခဲ့ရပြီးပျောက်ဆုံးနေသူတွေကိုကယ်ဆယ်လုပ်ငန်းလုပ်သားတွေကတနင်္လာနေ့နှောင်းပိုင်းမှာဆက်ပြီးတော့ရှာဖွေနေကြပါတယ်။ဂျပန်နိုင်ငံအနောက်ပိုင်းနဲ့အလဲပန်းမှာအပြင်းထန်မိုးရွာတာနဲ့မျှပျောက်ဆုံးနေသူပေါင်းက50ကျော်ရှိနေပါပြီ
။ဒါကတော့နောက်ဆုံးရထိတ်တန့်ရောက်နိုင်ငံတကာသတင်းအချင်းချုပ်ကိုဒေါက်ကီမြူတက်ကြီးညာတော်တာဖြစ်ပါတယ်။အခုမနေ့တည်းအစီအစဉ်ထုတ်လို့ရမှုကကိုညံဝဲအောင်ဖြစ်ပြီးတော့အတမန်းဆိုင်ရာအင်ဂျင်နီယာကတော့ Great Bands ဖြစ်ပါတယ်။ VOE ရဲ့တနင်္လာနေ့မတစ်ဖက်အစီအစဉ်တွေကိုလိုင်းလိုမီတာ24 40 51နဲ့လိုင်းလမီတာ190တို့ကနေထုတ်လွှင့်ပေးခဲ့တာပါ။ VOE ကိုနားဆင်အားပေးကြတဲ့အတွက်ထူးကျေးဇူးတင်ရှိပါတယ်။နိုင်ငံတကာကတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျန်းမာပျော်ရွှင်ချမ်းမြေ့ကြပါစေ။ကျွန်တော်ဆက်မိုးပြီးပါခင်ဗျာ။
This program has come to you from the Voice of America, Washington.